Welcome to the Voice of America in Burmese.
Mingla mane khe ma shin. Washington myo raw VOA American tan ga ni 2018 khu ni March 31 ye taw jan ni nen nen khin season go Myanmar sano chain minute 6 nai ga ni 9 nai chi line to meter 32 40 49 ga ni dai yai thon ni ni ba de shin. ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးမှာပါ2016 American ရွေးကောက်ပွဲကိုရုရှားကနေဂျာဝင်နှောက်ယှက်ကိုလှုပ်ဆောင်မှုထူးထူးခြားခြားအောင်မြင်သွားတယ်လို့အထက်လွှတ်တော်ဂျာနာပွဲမှာကြားကျင်သူတွေကဖြေကြားခဲ့ပါတယ်အရှိတောင်အာရှဒေသ ISC တွေ့ကြအဖွဲ့ခေါင်းဆောင်မျိုးကို American ဆွေကတန်ခတ်အရေးယူလိုက်ပါပြီတောင်ကိုရီးယားမှာတော့သမရဟောင်းပါကွန်ဟင်းကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ဖမ်းဆီးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်မြန်မာအစိုးရကမနေ့ကထုတ်ပြန်လိုက်တဲ့ NCA လက်မှတ်ထိုးမယ်ဆိုတဲ့သတင်းဟာတိစုံတိကျမှုမရှိကြောင်း UNFC ဒုက္ခဥက္ကဋ္ဌကပြောကြားလိုက်ပါတယ်
။မှန်တော့ဒီမိန့်ကားချင်းမရှိသေးဘူးကျွန်တော်တို့မှလည်းတိကျတဲ့အဆုံးအမချက်ချထားတာလည်းမရှိသေးဘူး။
သတင်းအစီအစဉ်အပြီးမှာအပြည့်အစုံကိုတင်ပြမှာပါ။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတော်ဒေသမှာရောက်ရှိသတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတောင်းနဲ့ဆက်သွယ်မေးမြန်းထားတာကိုလည်းကြားရဖို့ရှိပါတယ်။ American ပြည်ထောင်စုမှာတော့ Asia Pacific ဒေသဆိုင်ရာဆက်ဆံရေးမဟာဗျူဟာမြောက်လွှတ်တော်ကဘာတွေထပ်မက်ဆောင်ရွက်မလဲဆိုတာတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်တို့ကအရင်ဆုံးတင်ဆက်မှာပါရှင်။
ကျတဲ့ပရင်းနဲ့အထက်လွှတ်တော်စုံစမ်းရေးကော်မတီရှင်းမောက်ဂျာနာပွဲမှာကျွမ်းကျင်ပညာရှင်တွေရဲ့ထွက်ဆိုချက်တွေအရပြီးခဲ့တဲ့နှစ် American ရွေးကောက်ပွဲစီးဝင်းရေးလှုပ်ဆောင်မှုတွေအတွင် American နိုင်ငံရေးဆန်ရပြောကြားချက်တွေကိုဩစာလွှမ်းမိုးဖို့အတွက်ရုရှားရဲ့လှုပ်ရက်တွေထူးထူးခြားခြားအောင်မြင်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံခြားမူဝါဒရေးရာသုတေသနဌာနဆိုင်ဘာလုံခြုံရေးဆန်ရကျွမ်းကျင်ပညာရှင် Clinton Watts ကရုရှားအနေနဲ့ဒုတိယဆေးတိုက်ပွဲမှာအင်အားသုံးတဲ့နိုင်ငံရေးကိုဆန့်ကျင်ပြီးနိုင်ငံရေးအင်အားသုံးမှုတွေနဲ့အနိုင်ရဖို့မျှော်လင့်ထားတယ်လို့ပြောပါတယ်။ Watts ကရုရှားရဲ့ဆိုင်ဘာတိုက်ခိုက်မှုတွေတုံ့ပြန်တာနဲ့ပတ်သက်ပြီးခေစစ်တွင်းကြပြောကြားခဲ့တယ်လို့ American နိုင်ငံသားတွေအချင်းချင်းမတည့်အောင်အချက်လက်မှားတွေရစေတဲ့လှုပ်ဆောင်မှုတွေနဲ့ကြိုးစားခဲ့တယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပါတီကြီးနှစ်ရပ်စလုံးကလွှတ်တော်အမတ်တွေလာပေါင်းအတော်ကြာပြောကြားနေမှုတွေမှန်ကန်ကြောင်းအခုလိုကြားနာပွဲထွက်ဆိုချက်ကနေအတည်ပြုခဲ့တာဖြစ်ပါတယ်။American ရွေးကောက်ပွဲကိုဂျာဝင်နှောက်ယှက်ဖို့အတွက်ဒရီကြီးစွာလှုပ်ဆောင်ရမယ်ဒီစစ်ဆင်ရေးကိုရုရှားသမ္မတဗလာဒီမီယာပူတင်ကလှုပ်ဆောင်ဖို့အမိန့်ပေးခဲ့တယ်လို့စုံစမ်းရေးကော်မရှင်က Democratic Party ဗာဂျီးနီးယားအထက်လွှတ်တော်အမတ် Mark Warner ကပြောပါတယ်အခုလိုကြားနာပွဲမလုပ်ခင်တုန်းကပြုလုပ်တဲ့ရုပ်သံမေးမြန်းခန်းတစ်ခုမှာတော့ American ရွေးကောက်ပွဲကိုဂျာဝင်နှောက်ယှက်ဖို့ရုရှားဘက်ကစူးစမ်းမှုရှိမရှိမေးမြန်းရမှာရုရှားသမ္မတပူတင်ကမရှိခဲ့ကြောင်းပြောကြားခဲ့တာဖြစ်ပါတယ်
အမေရိကန်ထောင်လိုင်းဌာနတွေကနိုင်ငံသားတန်တမာတွေကိုစောင့်ကြည့်လေ့လာမှုမှာမထင်မှတ်ဘဲနဲ့သမ္မတထရန့်ရဲ့အဆိုအရအဖွဲ့ဝင်တချို့ပေါင်းပတ်သက်နေတယ်ဆိုတာကိုပြသတဲ့အထောက်အထားကိုအမီရော်ရာရှိနှုတ်ကထောင်လိုင်းဆိုင်ရာလွှတ်တော်စုံစမ်းရေးကော်မတီအဖွဲ့ခေါင်းဆောင်ကိုအတည်ပြုခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့သမ္မတထရန့်အဆိုအရကကောက်ချက်ချပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်။အဲဒီအမီရော်ရာရှိနှစ်ယောက်ဟာမြူသားလုံးမျိုးကောင်စီအစိုးရညီကြေးမှုဖြစ်သူ Ezra Cohen Watnick နဲ့ကျန်တူကတော့အင်မီရော်ဥပဒေဆိုင်ရာအကြံပေးဆိုရရှိနေ Michael Ellis ဖြစ်တဲ့အကြောင်း New York Times သတင်းစာကဖော်ပြခဲ့ပါတယ်။ဒီသတင်းနဲ့ပတ်သက်လို့သမရရဲ့ပြောခွင့်ရပုဂ္ဂိုလ် Sean Spicer ကိုကြာသာရင်းနေကပုံမှန်သတင်းစာရှင်းလင်းပွဲမှာမေးမြန်းခဲ့ရမှာအခုလိုတူးချင်းစီလိုက်အမီဖော်လိုတဲ့သတင်းရက်ွက်တွေကပြောကြားမှုတွေနဲ့ပတ်သက်ပြီးအင်မီရော်အနေနဲ့တုံ့ပြန်မှာမဟုတ်တဲ့အကြောင်းဖြေကြားခဲ့ပါတယ်။သမရထရမ့်ရဲ့အစိုးရအဖွဲ့ဝင်တချို့အနေနဲ့ထောက်လိုင်းရေးသတင်းစုံစမ်းမှုမှာမထင်မှတ်ပဲပါဝင်နေတဲ့အကြောင်းအောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Devin Nunes ကပြီးခဲ့တဲ့သတင်းဘက်ကထုတ်ဖော်မပြောကြမီသူ့အနေနဲ့အင်ဗီရောဝင်းအတွင်းမှာဒီသတင်းပေးသူတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်း Nunes ရဲ့ပြောခွင့်ရ Jack Langer ကပြောခဲ့တာဖြစ်ပါတယ်။အရင်ကတော့ Nunes အနေနဲ့သူ့ကိုသတင်းပေးခဲ့သူနဲ့ဘယ်မှာတွေ့ဆုံတယ်ဆိုတာကိုမပြောခဲ့သလိုဘယ်သူဘဝဖြစ်တယ်ဆိုတာကိုလည်းထုတ်ဖော်ပြောကြားခြင်းမရှိခဲ့ပါဘူး။နူနက်စာပြီးခဲ့တဲ့သတင်းဘက်ကဒီအကြောင်းနဲ့ပတ်သက်လို့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီအဖွဲ့ဝင်21ယောက်ကိုအကြောင်းကြားခြင်းမရှိဘဲသတင်းနောက်တွေအပြင်သမရနဲ့ပါပြောကြားခဲ့တဲ့အတွက်ကော်မတီအဖွဲ့ဝင်ဒီမိုကရက်တွေကနူနက်စီရဲ့ယုံကြည်စိတ်ချရမှုကိုမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်။နူနက်စ်ကကော်မတီကိုဒီအကြောင်းအရင်မပြောခဲ့တဲ့အတွက်နောက်ပိုင်းမှာတောင်းပန်ခဲ့ပါတယ်ခင်ဗျာ။
Turkey ဟာ American ရဲ့ယုံကြည်ရတဲ့မဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ကြောင်း Turkey နိုင်ငံ Ankara ကိုတောရောက်ဆင်အတွင်း American နိုင်ငံခြားဝန်ကြီး Rex Tillerson က Turkey သမ္မတ Recep Tayyip Erdogan နဲ့တခြားခေါင်းဆောင်တွေနဲ့တွေ့ဆုံအပြီးချက်တပြေးနေမှာပြောကြားလိုက်ပါတယ်။ IS တွေ့ကြော်ရဲ့ချိန်မိုးရေးမှာ Turkey ဟာအရေးပါကြောင်းဝန်ကြီး Tillerson ကအလေးထားပြောကြားခဲ့တာပါ။ဒါပေမဲ့ IS တွေ့ကြော်တွေကိုတိုက်ခိုက်ရေးမှာ Turkey နဲ့အဆင်မပြေတဲ့Syria cuts တပုံအဖွဲ့ PYD ကို American ကပံ့ပိုးပေးနေတာကြောင့် NATO စစ်မဟာမိတ်နိုင်ငံနှစ်နိုင်ငံဖြစ်တဲ့ Turkey နဲ့ American တို့ကြားအဆင်မပြေမှုတွေရှိနေဆဲပါဒီတပုံအဖွဲ့ကိုပံ့ပိုးပေးနေတာအတွက် Turkey ကကန့်ကွက်ကြောင်းပူးတွဲသတင်းစာရှင်းလင်းပွဲမှာ Turkey နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်ဒါပေမဲ့ Trump အစိုးရအဖွဲ့ကတော့တိုက်ရိုက်ဝေဖန်မှုတွေမလုပ်ခဲ့ပါဘူးဝင်ကြီးတယ်လဆိုင်ကလည်းလက်ရှိအငင်းပွားနေမှုအတွက်အပြင်းမထုတ်နိုင်သေးတာကိုအတိအမှတ်ပြုပါတယ်။ဒါအပြင်နှစ်နိုင်ငံကြားဆွေးနွေးမှုတွေထပ်လုပ်ဖို့လိုနေသေးတယ်လို့ပြောကြားရင်းလမ်းကြောင်းတွေရှာဖွေမှာဖြစ်ကြောင်းပြောပေမဲ့ဒီကတ်စ်တပုံအဖွဲ့ကို American ဘက်ကထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းထပ်လောင်းပြောကြားခဲ့တာပါ။တူရကီနိုင်ငံဟာဒုက္ခသည်၃တန်းလောက်ကိုလက်ခံထားတာမို့ချီးကျူးဂုဏ်ပြုကြောင်းနဲ့အခုဆွေးနွေးပွဲမှာဒီဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးကိုအဓိကဦးစားပေးဆွေးနွေးတာဖြစ်ကြောင်းလည်းဝင်ကြီးတယ်လဆိုင်ကပြောပါတယ်။
အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS ခန်းတွေမှာလူသစ်စုဆောင်တာနဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အာရှဒေသကတင်ရှားတဲ့ IS ခေါင်းဆောင်နှစ်ယောက်ကိုအမေရိကန်မန္တလေးဝန်ကြီးဌာနအာဏာပိုင်တွေကကြာသပတေးနေ့မှာဒဏ်ခတ်အရေးယူလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ဘာဂျွန်တန်တိုမိုနဲ့မလေးရှားနိုင်ငံကမိုဟာမက်ဂျဒီတို့ကိုအီရန်နဲ့ဆီးရီးယားနိုင်ငံတွေက IS အဖွဲ့တွေကိုငွေကြေးအရရောလုပ်ငန်းပိုင်းမှာပါအထောက်ပံ့ပေးနေတာနဲ့စစ်ပွဲတွေမှာလူသစ်စုဆောင်တာတွေလုပ်နိုင်ဖို့အာရှကနေငွေကြေးပေးဖို့တဲ့အတွက်အထူးသတ်မှတ်ထားတဲ့ကမ္ဘာ့အကြမ်းဖက်သမားများစည်းရင်းမှာထည့်သွင်းလိုက်ပါတယ်။သူတို့နှစ်ယောက်ကိုအဲဒီစည်းရင်းမှာထည့်လိုက်တဲ့အတွက် ISIS အဖွဲ့တွေကိုအထောက်ပံ့ပေးနေတဲ့သူတွေကိုကြီးကြီးမားမားသတိပေးချက်ထုတ်လိုက်တာဖြစ်တယ်လို့ဒေတာတွေမှာပါအကြမ်းဖက်ဝါဒကိုတိုက်ဖျက်ဖို့နဲ့အကြမ်းဖက်ဝါဒကိုငွေကြေးထောက်ပံ့နိုင်တဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရရဲ့တန်ဋိဌာန်ကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်မန္တလေးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးဂျွန်အီးစမစ်ကကြေညာချက်မှာပြောထားပါတယ်။သူတို့နှစ်ဦးပါဝင်အမေရိကန်အစိုးရကနံခတ်ပိတ်ဆို့လိုက်တဲ့သူအခုနှစ်ဦးရှိပြီးတော့အဲ့ဒီထဲမှာအိုက်ဆော့ဘက်ကိုထောက်ခံလို့ပြီးခဲ့တဲ့ကထောင်ချခံရတဲ့ပတင်ကအစ္စလမ်တရားဟောဆရာအဂျမ်ချောဒရီလည်းပါဝင်ပါတယ်။အမေရိကန်မန္တလေးဝန်ကြီးဌာနနဲ့နိုင်ငံသားဝန်ကြီးဌာနတွေကအခုလိုတခါပိတ်ဆို့လိုက်တဲ့အတွက်အမေရိကန်ကုမ္ပဏီတွေနဲ့နိုင်ငံသားတွေအနေနဲ့ဒီလူတွေနဲ့စီးပွားရေးမလုပ်ဖို့တားမြစ်လိုက်သလိုအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းသိမ်းလိုက်တာဖြစ်ပါတယ်ခင်ဗျာ။
New American Sun မနေ့ထက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိစိုင်းဒိုမီတာ32 kHz 935စိုင်းဒိုမီတာ40 kHz 4433ညစိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာစိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်ဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပါကွန်ဟေကိုအာဂရီလိုက်စားမှုအာဏာအလွဲသုံးစားမှုတွေကျူးလွန်ခဲ့တယ်လို့ဆိုဆဲပြီးတောက်ကြနေမှာဖန်ဆီးလိုက်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မစ်ပါကကိုလက်ပေးလက်ယူအာဂရီလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုအချက်ကင်မှုနဲ့အစိုးရလျှို့ဝှက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ပြီးဆိုးမျိုးတော်တရားရုံးတရုံးကလည်းဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်။ဆိုးမျိုးတရားရုံးမှာအချိန်တော်ကြာကြာနာမှုအပြီးချက်သတင်းတွေကအခုလိုဖန်ဝရန်ထုတ်ပြန်ခဲ့တာပါ။မစ်ပါကရဲ့တငယ်ချင်းဖြစ်သူကစီဝိုင်းလုပ်ငန်းရှင်တွေစီကငွေယူပြီးသူမရဲ့နိုင်ငံရေးအကျိုးများရအောင်လှုပ်ဆောင်မှုကိုမစ်ပါကခွင့်ပြုခဲ့တယ်လို့ဆက်ဆွဲထားတာပါ။ယခုလိုဆက်ဆွဲမှုတွေကမမှန်ကန်ကြောင်းသူမကငြင်းဆိုခဲ့ပါလေ။ဒါပေမဲ့တကယ်လို့သူမမှအပြစ်ရှိကြောင်းတွေ့ခဲ့ရင်တော့ကြက်တဲ့နဲ့ပြစ်ဒဏ်ကိုခံယူမယ်လို့မနစ်ကပဲကတိပေးပါလေ။မစ်ပါကတောင်ကိုရီးယားသမ္မတဟောင်းတွေထဲမှာရာဇဝတ်ပြစ်မှုတွေနဲ့ဖမ်းခါတဲ့တတိယမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြပါပါလေ။တောင်ကိုရီးယားဖွဲ့စည်းပုံခုံရုံးကနေမတ်လ10ရက်မဲခွဲဆုံးဖြတ်ခဲ့ပြီးနောက်မှာသူမကိုရာလူကနေဖယ်ရှားခဲ့တာပါ။သမရတဲ့ရွေးကောက်ပွဲကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။မစ်ပါကရဲ့မိတ်ဆွေ Tryson C ကိုတော့နိုင်ငံတော်ရဲ့အရေးကိစ္စတွေမှာတော်ဩစာလွှမ်းမိုးဖို့အတွက်လှုပ်ဆောင်နေဆိုတဲ့တန်တရားရှိမှုနဲ့မနစ်ကအောက်တိုဘာလထဲမှာပဲဖမ်းဆီးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့တရုတ်သမ္မတရှီကျင်းဖင်ဟာဧပြီလ6ရက်နေ့ကျရင်အမေရိကန်ကိုလာမယ်လို့အင်ဗီဒေါ်ကအတည်ပြုလိုက်ပါတယ်။တရုတ်သမ္မတကိုသမ္မတထရမ့်ကသူ့ရဲ့ဖလော်ရီဒါပြည်နယ်မှာရှိတဲ့မာရာလာဂိုအပန်းဖြေဆိုင်ကြီးမှာတွေ့ဆုံမှာဖြစ်ပါတယ်။ကမ္ဘာရေးရာဒေတာရင်းရေးရာနဲ့အပြန်အလှန်ဆွေးနွေးနေကြတဲ့နိုင်ငံဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အင်ဗီဒေါ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပေမဲ့ဘာကြောင့်လဲဆိုတာတိတိကျကျမပါပါဘူး။မဲဆွေကာလာတရှိအောင်လုံးမစ္စတာထရမ့်ကတရုတ်ရဲ့ကုန်သွယ်ရေးဆိုင်ရာလှုပ်ဆောင်ချက်တွေအပေါ်မကြာခဏဝေဖန်ခဲ့ပြီးတော့အမေရိကန်ကိုတင်သွင်းတဲ့တရုတ်ကုမ္ပဏီအပေါ်အခွန်တင်းကြပ်ပဲတရုတ်ဟာငွေကြေးတန်ဖိုးကိုအသုံးချပြီးကုန်သွယ်ရေးအစရာရအောင်လုပ်နေတဲ့နိုင်ငံအဖြစ်သတ်မှတ် မဲလို့ချင်းကြောက်ခဲ့ဥပါတယ်ဒီလစောပိုင်းတုန်းကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးတော့တရုတ်သမ္မတရှီနဲ့တွေ့ဆုံစဉ်ကသမ္မတ Trump အနေနဲ့တရုတ်နဲ့အမေရိကန်နိုင်ငံနားလည်မှုတိုးမြှောက်လုပ်ဖို့လိုလားတယ်လို့ Mr. Tillerson ကပြောကြားခဲ့ပါတယ်ခင်ဗျာ
အိန္ဒိယမြန်မာ Nature CEO ကရမယ်စီစဉ်ကိုဖျက်သိမ်းရေးအတွက်မြန်မာအစိုးရကိုတိုက်တွန်းပေးဖို့အိန္ဒိယနိုင်ငံနာဂါလန်ပြည်နယ်လွှတ်တော်ကဗဟိုအစိုးရကိုတောင်းဆိုလိုက်ပါတယ်။နာဂါလန်ပြည်နယ်အစိုးရချမ်းမာရေးနဲ့လူမှုဖူလုံရေးဝန်ကြီးပီလောင်ကွန်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအောက်လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပြီးအင်္ဂါနေ့မှာတော့လွှတ်တော်ကဆွေးနွေးဆုံးဖြတ်ပြီးအခုလိုတောင်းဆိုဖို့အတည်ပြုပေးခဲ့တာဖြစ်ပါတယ်။ NASA CEO တစ်ဖက်တစ်ချက်မှာနေထိုင်ကြတဲ့နာဂါလူမျိုးတွေရဲ့မိသားစုဝင်တွေအတားအဆီးမရှိဆက်လက်ပြီးရင်းရင်းနှီးနှီးနေထိုင်နိုင်ကြစေဖို့အတွက်မြန်မာအစိုးရကိုဗဟိုအစိုးရတိုက်တွန်းပေးဖို့အတွက်ဝန်ကြီးကနေတိုက်တွန်းခဲ့တာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစားမျိုးအနီးကတက်နက်ကုန်းတွင်းစိတ်ကန်းတစ်ခုမှာမြန်မာစစ်တပ်ရဲ့ယူနီဖောင်းတွေအပါအဝင်စစ်သုံးပစ္စည်းအမြောင်များတင်စီရမိခဲ့ပါတယ်။အဲ့ဒီမှာစစ်ယူနီဖောင်းအစုံ200 880ကျော်၊ကပတ်450ကျော်၊အုတ်ထုပ်50နဲ့ G8 18ပါတယ်လို့ The Daily Star သတင်းထဲမှာဖော်ပြထားပါတယ်။တင်စီလိုက်တဲ့ထဲမှာငချောက်မကြီးစင်းနဲ့တနက်ချင်းတွေလည်းပါပါတယ်။မတ်လ29ရက်နေ့ညပိုင်းကဝင်ရောက်ရှာဖွေမှုအတွင်းဘင်္ဂလားဒေ့ရှ်ထဲကိုခိုးသွင်းလာတဲ့ယူနီဖောင်းတွေကိုဖမ်းမိတာလို့တက်နက်ကုန်းလွှဲစိတ်ကန်းကအောက်ခွန်အရာရှိမိုရှရက်ဟော်ဆမ်ဆလမ်ကရဲ့အပြောကိုသတင်းထဲမှာကိုးကားရေးထားပါတယ်။ Raman Trading နဲ့ SR Trading ဆိုတဲ့ကုမ္ပဏီတစ်ခုကငချောက်မကြီးစင်းနဲ့တနက်ချင်တွေကိုတင်သွင်းတယ်လို့သတင်းပြပြီးစစ်ဝတ်စုံတွေကိုသွင်းလာတာလို့ဆိုပါတယ်ခင်ဗျာ
။ကြံနေနေတဲ့ခင်အစီအစဉ်အတွက်သတင်းလှော်တွေကိုဆက်လက်တင်ဆက်မှာပါ UNFC အဖွဲ့ဝင်၅ဘွဲ့ဖြစ်တဲ့မွန်ပြစ်သစ်ပါတီ KNY အမျိုးသားတွတ်တက်ရေးပါတီ KNPP ဝအမျိုးသားအဖွဲ့ရခိုင်အမျိုးသားကောင်စီလာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာတွေပြောဆိုချက်တွေဟာအပြည့်အစုံမှန်ကန်ခြင်းမရှိသေးကြောင်း UNFC ခေါ်ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တာဝန်ရှိသူတွေကညင်းဆိုခဲ့ပါတယ် UNFC အနေနဲ့အစိုးရနဲ့ညှိနှိုင်းထားတဲ့အချက်၉ချက်ကိုပြည်လည်အောင်ညှိနှိုင်းပြီးမှ NCA လက်မှတ်ရေးထိုးမယ်အနေထားရှိတယ်လို့ဆိုပါတယ် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါUNSC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီဖွဲ့၅ဖွဲ့ကနေ NCA ပြည်ကြက်လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာထဲမှာကြေညာသွားတဲ့ပေါ်မဟုတ်မှန်ကြောင်း UNSC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကလည်းအခုလိုပြောပါတယ
်မဟုတ်ဘူးခင်ဗျာခုနကဟိုပြောထားတဲ့ထဲမှာတော့ဒီ၅ဖွဲ့ကလက်မှတ်ထိုးတော့မယ်ဆိုတဲ့သဘောထားမျိုးကတော့မှန်တော့ညှိနှိုင်းထားခြင်းမရှိသေးဘူးကျွန်တော်တို့မှလည်းတိတိကျကျဆုံးဖြတ်ချက်ချထားတာလည်းမရှိသေးဘူးခင်ဗျာ
UNSC ဖွဲ့ဝင်၅ဖွဲ့ဖြစ်တဲ့မွန်ပြည်တပ်ပါတီ၊ကရင်နီမျိုးရာသူတရေးပါတီ KNPP ၊ဝါမျိုးရာဖွဲ့ WNO ၊ရခိုင်မျိုးရာကောင်စီ ANC ၊လာဟုဒီမိုကရက်တစ်ပါတီတို့ကနေ NCA လက်မှတ်ရေးထိုးတော့မယ်လို့အစိုးရပိုင်မီဒီယာထံမှသာမကနိုင်ငံတော်တာဝန်ခံရုံးဝန်ကြီးဌာနကပါထုတ်ပြန်ကြေညာခဲ့တာပါ။ UNSC ဖွဲ့ဝင်အနေနဲ့အစိုးရနဲ့ညှိနှိုင်းထားတဲ့အချက်၉ချက်ကိုပြည်လည်အောင်ညှိနှိုင်းပြီးမှသာ NCA လက်မှတ်ရေးထိုးမယ်အနေထားရှိတယ်လို့နိုင်ဟန်တာကဆက်ပြောပါတယ
်။ကျွန်တော်တို့ကတော့အဲ့ဒီ NCA အရင်ကဆွေးနွေးထားတဲ့ NCA line ဒါဆက်ပြီးတော့မလိုက်တော့ဘူးဆိုတော့ဘောထားမျိုးတော့ရှိတယ်။အဲဒီ NCA နဲ့ပတ်သက်ပြီးတော့တလောကကျွန်တော်တို့ DGN ဖွဲ့တွေကအကူအချက်ကိုတပ်ပြန်ကြည့်တယ်။လူရသဘောတူလာခဲ့တယ်။ဒါနဲ့အဲ့ဒီပေါ်မှာလည်းကျွန်တော်တို့ကတော့တချို့အချက်တွေကိုပြင်ဆင်ကြည့်နိုင်ဆွေးနွေးဖို့ရှိပါသေးတယ်။အဲ့ဒါတွေကြည်လည်မှလည်းကျွန်တော်တို့ကထိုးမှာပါ
UNSC ကလည်းတင်ပြထားတဲ့အချက်၉ချက်ကိုအစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကနေမူရလက်ခံပြီးဖြစ်ပေမဲ့အခြေအနေတွေ့ဆုံဆွေးနွေးမှုမပြုလုပ်ရသေးဘူးလို့လည်းသူကဆိုပါတယ်။တကယ်လို့ UNSC ကတင်ပြထားတဲ့အချက်လက်တွေဆွေးနွေးလို့ပြည်လည်မယ်ဆိုရင် NCA လက်မှတ်ရေးထိုးသွားပဲရှိတယ်လို့လည်းသူကဆိုပါတယ်။လက်ရှိ UNSC အပါအဝင်တိုင်းသာလက်နက်ကန်ဖွဲ့တွေထဲမှာ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်လို့အမြင်ကွဲလွဲမှုတွေလည်းရှိနေပါတယ်။ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ UWSA ဦးဆောင်ပြီးဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ပန်ခန်းညီလာခံရဲ့စည်းဝေးပြီး UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့SSPP မြောက်ပိုင်းရှမ်းပြည်သားမတော် TNL တန်းပလောင်တပ်ဖွဲ့မိုင်းလာတပ်ဖွဲ့ NTAA ရခိုင်တပ်မတော် AA ကိုကတပ်ဖွဲ့ MNTAA တို့ဟာ NCA ကိုလက်မခံဘဲငြိမ်းချမ်းရေးလမ်းကြောင်းတည်းတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်။ကြာရှိတဲ့ UNSC ဖွဲ့၅ဖွဲ့အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်လှုပ်ဆောင်သွားမယ်တဘောရှိနေပါတယ်။မွန်ပြည်တပ်ပါတီအနေနဲ့ကတော့ NCA လက်မှတ်ရေးသူဖို့တဘောတူကြောင်းမတ်လ23ရက်နေ့မှာကျင်းပတဲ့ဗဟုလုံမှုဆောင်ကော်မတီစည်းဝေးမှာဆုံးဖြတ်ခဲ့ကြတယ်လို့တကြံလုံးမှာဗဟုကော်မတီစည်းဝေးမှာထပ်မံဆွေးနွေးဆုံးဖြတ်သွားမှာဖြစ်ပါတယ်။UNSC ဖွဲ့တွေအနေနဲ့ကတော့တင်ပြထားတဲ့အချက်၉ချက်ကိုခိုင်မအောင်ထပ်မံဆွေးနွေးပြီးနောက် NCA ကိုလက်မှတ်ထိုးမယ်ဆိုပြီးမတ်လ14ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ UNSC ဗဟုလုံမှုဆောင်ဗဟုကော်မတီအရေးပေါ်စည်းဝေးမှာဆုံးဖြတ်ထားပါတယ်ခင်ဗျာ။
ရှင်များရှင် မြို့သား ဒီမိုကရေစီ အဖွဲ့ချုပ် NLD ပါတီ ဦးဆောင်တဲ့ အစိုးရ တက်တမ်း တစ်နှစ် အတွင်း နိုင်ငံရေး စီးပွားရေး လူမှုရေး ပြည်တွင်းငြိမ်းချမ်းရေး ကြိုးပမ်းမှုတွေ နဲ့ ပတ်သက်လို့ အစိုးရ တက်တမ်း တစ်နှစ် ပြည့် အဖြစ် နိုင်ငံတော် အခြေပြမိန့်ခွန်းမှာ အတိုင်ပင်ခံ ပုဂ္ဂိုလ် ဒေါက်တာ ဆန်းစုကြည် က ပြော ကြား သွားပါတယ် နှစ်ပေါင်း 50 လောက်မှာ ပထမဆုံး ထွက်ပေါ်လာတဲ့ အရက်သား အစိုးရက ပြည်သူနဲ့ အတူ ဆိုတဲ့ စံပုတ်တင်တဲ့ ရှစ်ခီးကို ဖြတ်တန်းခြင်းနဲ့ လို့ ပြောဆိုသွားတဲ့ ဒေါက်တာ ဆန်းစုကြည် ရဲ့ မိန့်ခွန်း အပေါ် ပြည်သူတွေ အဖြစ်နဲ့ သောတာရှင်တွေ ဘယ်လို သဘော ထား ကြပါသလဲ ဆိုတာကို VOA ရဲ့ စနေနေ့ည တိုက်ရိုက် လေး live စစ်စစ်မှာ ဆွေးနွေးကြရ အောင် ပါရှင် ပါဝင် ဆွေးနွေးလိုသူတွေ အနေနဲ့ VOA ရဲ့ ဖုန်း နံပါတ် 1-232-382-999 လေးကို ခေါ်ယူပြီး ဆက်သွယ်ရမယ့် ဖုန်း နံပါတ်ကို ကြိုတင်ပေးဖို့ ထားနိုင်ပါတယ် ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးဖို့ထားနိုင်ပါတယ် စနေနေ့ည တိုက်ရိုက်လေး live စီစဉ်က ကြိုဆိုပါရစေရှင် အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရစေရှင် ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းတောဒေသကို VOA အနေနဲ့ ပဋိပက္ခတွေဖြစ်ပြီးနောက်ပိုင်းမှာပထမဦးဆုံးအကြိမ်တခြားသတင်းတောက်တွေနဲ့အတူမြေပြင်အခြေအနေတွေကိုလေ့လာခွင့်ရခဲ့ပါတယ်။မောင်းတောဒေသပဋိပက္ခဖြစ်နေတဲ့ကျေးရွာတွေကိုမနေ့ကသွားရောက်လေ့လာခဲ့တဲ့ကျမတို့ရဲ့သတင်းတောက်မတ်မေခါကိုကိုသားညုံကနေဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်။
ကျမတို့ကျေးရွာပေါင်း10ရွာလောက်ကိုတွားပြီးတော့ကြည့်ခဲ့ရတယ်။အဲ့ဒီမှာထူးထူးခြားခြားဆိုလို့ကြားကောင်းတောင်ကျေးရွာမှာလုံချုံရေးလာယူခဲ့တဲ့အဲ့ဒီတန်ဖက်ဖြစ်စဉ်တုန်းကလုံချုံရေးလာယူခဲ့တဲ့တပ်မတော်ဘက်ကတပ်သားတွေကနေပြီးတော့အဲ့ဒီကြားကောင်းတောင်မှာရှိနေတဲ့အမျိုးသမီး၃ကိုအတ္တမပြုတ်ခြင်းလေဆိုပြီးတော့တိုင်နာမျိုးတွေကျမတို့ကြုံတွေ့ခဲ့ရတယ်ရှင့်။သူတို့အခုပြောကြား the end of the video got group of men and a chimney ma, but a mother of your is a gun, a dubia pure is a carly and a nearly quail and movie dog. She needed to look out of the city of Yoraga to look the cake can are it, to look the cake, John Gray are it, Roma today, so you are you, ticket is to be your drawer of Yora knew she did.
Pablo Lesuro. Mami Karo, I am used to be interviewed on Macha, they will be your Emma Lutia Gatanaro, view a Washington Yon, Fonsa Barry, Diga Dora Garo, view a Zindal Pawemo, Zindal de Labido, interviewed, the Muse Media, Matia Pujin Kanakis up, interviewed, Dubido, Zindal de Pianore Chema, Jerigani, the Muse Media, Pansivo, Josara, Sugar, Drain Pola, Varakma, Aichiniga, Blue Chitale, Tiavala.
Tomorrow Tiavare, Eddie Jega, tomorrow Gani Bio, Ayuani, Matakima, Kayan. ประกาศเจมูเดียวจมารุอาจารย์จาบาเรดีโลเจตนาตันนี่เลยเออจมารุอานี่ပြီးတော့အဲ့ဒီဂျာကောင်းတောင်ရွာနေပြီးတော့ငန်းကျောင်းရွာဘက်ကိုသွားနေတဲ့အသွားမှာပဲငန်းကျောင်းဘက်ကိုမရောက်ခင်မှာဂျေမူကနေပြီးတော့ကျမတို့ရှိဖုံးဆက်ပါတယ်ကျမတို့ရှိကဦးရဲနိုင်ဆိုတော့ကျမတို့လီဒါပေါ့နော်ဒီအဖွဲ့ရဲ့လီဒါတယောက်ရှိသူဖုံးဆက်တယ် ตะบี้ออกมาเปล่าเลยสอจนเราดีจาก้องตองกูตั้วพี่รอดีกะเลดิอะตั่วผู่ด้วยจมเราจนเราอหมู่ตั้วพ่นผู้จมเราจนเราตั้วส่งแยกนี่บาบีสุบิ้อตัวไอ้อู้เย็นน่ะอยู่ตัวนี่เปล่าเปล่าเลยป่ะเนาะคณะเราจ้ะเราจมเรางานจ้องอ่ะนี่ปิ้อจะยูเปลี่ยนบักกูตั้วนี่แหละเฉยมาไอ้เย็นหมู่อ่ะจมเราสิพ้องเสร็จดิเอออ้ายก็มาเลยเนี่ยตุ้ยเลยตุ้ยได้เฉยมาอหมู่พ่นผู้ตูรู้อ่ะนี่เปล่าได้เฉยจ้ะเรากอมมาลีก็ซึนซ้าอุ้ ပါတခဲမှာမရှိစရာဘူးဆိုပြီးတော့သူပြောခဲ့ရပေါ့နော်အဲ့လိုပြောခဲ့ရဆိုပြီးတော့ကျမတို့ရှိကိုပြန်လာတယ်ပြီးတော့ကျမတို့ခရီးစဉ်လည်းပြီးဆုံးသွားတဲ့အချိန်မှာကျမတို့ခရိုင်ဟိုအုပ်ချုပ်ရေးမှုဦးရဲထုတ်ရှိကိုကျမတို့သွားပြီးတော့ဒီအချိန်လေးနဲ့ပတ်သက်ပြီးတော့ကျမတို့ထပ်မေးပါတယ်မေးတော့ခရိုင်အုပ်ချုပ်ရေးမှုဦးရဲထုတ်ကိုယ်တိုင်ကနေပြီးတော့ကျမတို့ပြောတယ်ကျွန်တော်တို့ဒီ
တို့ဒီအမျိုးသမီး၃ဦးကိုအင်တာဗျူးတဲ့အချိန်မှာတော့သူတို့ရဲ့စိုးရိမ်ချက်တွေဘယ်လိုရှိလဲသူတို့ကအမှုမဖွင့်ကျင်ဘူးလား
အာပထမစစချင်းကသူတို့အဲ့ဒီကအသက်အငယ်ဆုံးကြုံရပါတယ်ဆိုတဲ့ကောင်မလေးကသူကပြောလဲဆိုတော့ကျမ အမှုဖွင့်မယ်ဆိုပြီးတော့ကျမတို့အင်တာဗျူးရဲ့အချိန်မှာပြောပါတယ်ပြောတော့ကျမတို့ကဟုတ်ပြီအမှုဖွင့်မယ်သူကလည်းအမှုဖွင့်မယ်ဆိုတဲ့ပြောတာဖြစ်တဲ့အတွက်ကျမတို့ကအဲ့ဒီရှယ်တွေကိုခေါ်ပြီးတော့အဲ့ဒီကြွားထိတ်မှာပဲကျမတို့အမှုဖွင့်ဖို့ကျမတို့ကစူးစမ်းလိုက်တာပါအဲ့တော့စူးစမ်းလိုက်တဲ့အချိန်ကျတော့သူတို့ကနေပြီးတော့ဗာပြန်ဖြစ်လာလဲဆိုတော့ အမှုဖွင့်လေဗမာမဖူးဗမာတို့ရဲ့ကျမတို့ကမဖူးမဖွင့်ခြင်းဘူးဆိုပြီးတော့ဖြစ်လာတယ်ဒါပေမဲ့သူကဗာပြောလဲဆိုတော့ကျမတို့မေးသမျှကိုအဲ့ဒီရက်ွက်လူကြီးတွေရောအဲ့ဒီရဲတွေရောရှေ့မှာရင်သူကဖြေးပေးတယ်ဒါပေမဲ့သူတို့မေးတဲ့ခါမှာတော့လုံခြုံရေးအရာစိုးရိမ်တာရှိလားဆိုတော့ရှိတယ်ဒါပေမဲ့နောက်တစ်ခုကတော့သူတို့ရဲ့အဓိကအကြောင်းပြဿနာကသူတို့ကရွာနေထွက်ပြီးတော့ရဲစခန်းမှာသွားပြီးတော တွေကသူတို့လိုရာကိုရေးမယ်ဆိုတဲ့ကြောက်ရွံ့မှုအဲ့ဒီကြောက်ရွံ့မှုကပိုများတယ်လို့ကျွန်တော်တို့တွေ့ခဲ့ရပါတယ
်မမေခါရိုနဲ့သူတို့နဲ့စကားပြောတော့ကဘာသာပြန်ချင်းပြောရလားဗမာလူသူတို့ပြောတတ်လား
သူတို့ဗမာလူမပြောတတ်ဘူးသူတို့ဟိုဘာသာပြန်နဲ့ပဲပြောတာပါသူတို့အစ္စလမ်ဘာသာဝင်ကိုယ်တိုင်ပဲကျွန်တော်တို့ဘာသာပြန်ပြောတာပ
ါအခုဆက်လက်ပြီးတော့အမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီရှေ့မှောက်မှာဗုဒ္ဓဘုနေ့ကကျင်းပခဲ့တဲ့အာရှပစိဖိတ်ဒေသဆိုင်ရာဆက်ဆံရေးဥပဒေမူကြမ်းအပေါ်ကြားနာပွဲအကြောင်းကိုဆက်ပြီးတင်ပြမှာပါရှင်။သမ္မတတစ်ထရန့်အစိုးရလက်ထက်မှာအာရှပစိဖိတ်ဒေသဆိုင်ရာမဟာဗျူဟာမြောက်မူဝါဒချမှတ်နိုင်ဖို့လွှတ်တော်ကဥပဒေကြမ်းရေးဆွဲနေတာပါ။ARIA ခေါ်အာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ထောက်ခံအားပေးမှုထပ်လောင်းအတည်ပြုရေးအရေးယူဆောင်ရွက်မှုဥပဒေမူကြမ်းရေးဆွဲရေးနဲ့ပတ်သက်လို့မတ်လ29ရက်နေ့ကအရှေ့အာရှဆိုင်ရာအထက်လွှတ်တော်နိုင်ငံသားရေးရာဆက်ကော်မတီမှကြားနာပွဲကျင်းပခဲ့ပါတယ်။ဆက်ကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်အမတ် Cory Gardner ကအာရှပစိဖိတ်ဒေသဟာအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒမှာအလွန်အရေးပါရတဲ့အကြောင်းရင်းကိုကြားနာပွဲမှာအခုလိုပြောသွားပါတယ်။
The Asia Pacific region has been and will remain critical to the United States economic
Asia Pacific data ha American ပြည်ထောင်စုရဲ့စီးပွားရေးနဲ့လုံခြုံရေးဆိုင်ရာအကျိုးစီးပွားအတွက်သိက္ခာအရေးကြီးပါတယ်2050ပြည့်ဒီ data မှာကမ္ဘာလူဦးရေတဝက်နေထိုင်ရမှာဖြစ်တယ်လို့ကမ္ဘာရဲ့စုစုပေါင်းပြည်တွင်းထုတ်လုပ်မှုတန်ဖိုးတဝက်ဟာလည်းဒီ data ကပဲထွက်မှာဖြစ်ပါတယ်ဒါကြောင့်ဒီ data ဟာ American ရဲ့စီးပွားရေးဖွံ့ဖြိုးမှု American အတွက်အလုပ်ကိုင်တွေဖန်တီးပေးမဲ့ပို့ကုန်တွေကိုတိုးထုတ်နိုင်ခွင့်ပေးမဲ့ဒီရဖြစ်တယ်ဆိုတာညင်းလို့မရနိုင်ပါဘူး
။သမ္မတဟောင်းအိုဘားမားလက်ထက်တုန်းက Asia Pivot လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့လွှမ်းမိုးမှုကိုကြိုးပမ်းခဲ့တဲ့အပြင် Asia Balance လို့ခေါ်တဲ့အာရှမှာအမေရိကန်ရဲ့ပါဝင်မဲ့အခန်းကဏ္ဍချိန်ခွင်ရှာပြန့်ညှိတဲ့နိုင်ငံသားရေးမူဝါဒတွေကိုကျင့်သုံးခဲ့တယ်လို့သမ္မတထရန့်ရဲ့အဆိုရသည့်လက်ထက်မှာလည်းပြောင်းလဲမှာမဟုတ်ဘူးလို့ဆက်ကော်မတီဥက္ကဋ္ဌဂါဒနာကပြောပါရယ်အခုလိုဥပဒေကြမ်းကိုရေးဆွဲရမှာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးဆိုင်ရာအကဲဆတ်မှုတွေအပြင်မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဖော်ဆောင်နိုင်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့ဂါဒနာကအခုလိုပြောပါရယ
် The security challenges in the region are complex and rapidly growing In 2016
ဒီရမှာလုံခြုံရေးအရာအကဲဆတ်မှုတွေဟာဆုတ်ထွေးပြီးတိုးများလာနေပါတယ်2016မှာမြောက်ကိုရီးယားကနျူကလ িয়ার စံသပ်ဖောက်ခွဲမှုနှစ်ကြိမ်လုပ်ခဲ့သလိုပက်ထင်းတပ်ဒုံးကျည်22စင်းကိုလည်းလွှတ်တင်ခဲ့ပါတယ်2013ကစလို့တရုတ်ဟာတောင်တုပ်ပင်လယ်မှာဧကပေါင်း3000ခန့်မြေပြန်ဖို့နိုင်ခဲ့ပြီးနိုင်ငံတကာဥပဒေနဲ့ဆန့်ကျင်ပြီးတော့ဒီနေရာမှာစစ်ခန်းတွေလည်းတည်ဆောက်ခဲ့ပါတယ် IS တွေကလည်းအရှိတောင်အရှဒေသမှာခြေကုပ်ယူလာနေပါပြီဒီမိုကရေစီလူ့အခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးတို့ဟာမြန်မာနိုင်ငံလိုနိုင်ငံတွေမှာတိုးတက်ဖို့မျှော်လင့်ချက်ရှိခဲ့ပေမဲ့နောက်ပြန်ဆုံးမဲ့အရေးလက္ခဏာတွေလည်းတွေ့နေရပါတယ
်။လက်ရှိသမ္မတထရန့်အစိုးရလက်ထက်မှာမြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့စီးပွားရေးဆက်ဆံမှုဆိုင်ရာမူဝါဒအတိအကျထွက်မလာသေးကြောင်းဝါရှင်တန်အခြေစိုက်အမေရိကန်အာဆီယံစီးပွားရေးကောင်စီတွဲဖက်မန်နေဂျာကိုလာဖုံးမြင့်ကတော့ပြောပါရစေ
။အခုမြန်မာနဲ့အမေရိကန်နှစ်ခုစီးပွားရေးဆက်ဆံမှုအားဆိုရခြင်းပေါ့နော်ဆက်ဆံမှုနဲ့တိုက်ရိုက်သက်ဆိုင်မှုဥလိုစရာမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်။ဘာလို့လဲဆိုတော့ကထရန့်ဆိုရကလက်ထက်မှာမြန်မာနိုင်ငံတခုလည်းမဟုတ်ပါဘူးအရှေ့အာရှတခုလုံးအတွက်တောင်မှဒီအခုချိန်အထိပေါ့နော်တည်ကြတဲ့ဟိုထင်လင်းမြင်လာတဲ့ဥပဒေဟို policy ဟိုထွက်သေးတဲ့အတွက်ကြောင့်မလို့အစိုးရချင်းဆက်ဆံမှုနဲ့စီးပွားရေးချင်းဆက်ဆံမှုပေါ့နော်လက်တော်ထပ်တူကြမယ်လို့သုံးသပ်လို့မရပါဘူ
းဒါပေမဲ့အခုလိုလွတ်တော်ကနေအာရှပစိဖိတ်ဒေသနဲ့ဆက်ဆံရေးဆိုင်ရာဥပဒေကိုချမှတ်နိုင်ပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံအတွက်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကပိုပြီးများလာနိုင်ပွဲရှိတယ်လို့ကိုလာဖုံးမြင့်ကသုံးသပ်ပါတယ
်အမေရိကန်လုပ်ငန်းတွေကအခုချိန်မှာပေါ့နော်ခြုံပြီးတော့ကြည့်မယ်ဆိုရင်တော့ဝင်လာတပြင်းနိုင်ငံတွေနဲ့ရှင်နေသေးတယ်လို့ပြောရင်ပြောလို့ရပါမယ် အဲ့တော့ဝင်မဲ့ကနှေးရတော့နှေးတယ်ဒါပေမဲ့ဝင်လာပြီဆိုရင်လည်းအလုံးရင်းနဲ့ဟိုရေရှည်ပေါ့နော်ဟိုစီးပွားရေးအမြက်ကိုပဲမကြည့်ပဲနဲ့ရေရှည်နိုင်ငံအတွက်ကောအဲပြည်သူအတွက်ကောဘလို့ကောင်းမလဲဆိုတော့ဘလို့ကောင်းမယ်ဆိုတော့ဟိုဝါဒကိုဟိုပဒနာထားပြီးတော့အလုံးရင်းနဲ့ဝင်လာဖြစ်တဲ့အတွက်တခြားနိုင်ငံတွေလိုမျိုးတော့အခုလောလောဆယ်မှာဟိုပမာဏမများပါနဲ့နောက်ပိုင်းမှာဒီထက်အများကြီးတိုးဟိုဒီထက်အများကြီးပေါ့ဝင်လာမယ်လို့ဒါအခုခံမှန်းလို့ရပါတယ်
ARIA ဥပဒေမူကြမ်းမှာတော့လုံခြုံရေးကဏ္ဍမှာဒေတာရင်းမဟာမိတ်နိုင်ငံတွေနဲ့ပြန်လည်ညှိနှိုင်းဆောင်ရွက်မှုအပါအဝင်အစွန်းရောက်အကြမ်းဖက်သမားတွေနှိမ်နင်းရမှာအမေရိကန်ရဲ့ပံ့ပိုးကူညီမှုစီးပွားရေးရာပူးပေါင်းဆောင်ရွက်မှုနဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့တရားဥပဒေစိုးမိုးရေးအတွက်အားပေးကူညီမှုစတဲ့အချက်တွေပါဝင်ပါတယ်ရှင်မတကယ်မှာတော့စားရမှုအစိတ်တက်ရတဲ့အကြောင်းရင်းကိုပြောပြထားတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါရှင်။ထိုင်းမြန်မာနယ်စပ်မိုးရေးမြစ်ကိုဖျက်ပြီးဆောက်လုပ်ထားတဲ့မဲဆောက်မြဝတီချစ်ကြည်ရေးတံတားအမှတ်နှစ်တံတားဆက်ချင်းအခမ်းအနားကိုမတ်လ30ရက်နေ့မှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကကျင်းပခဲ့တဲ့သတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင်
။ထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားအမှတ်1နဲ့တမိုင်ခန့်အကွာမှာတည်ဆောက်ထားတဲ့ထိုင်းမြန်မာချစ်ကြည်ရေးတံတားအမှတ်နှစ်တံတားဆက်ပွဲအခမ်းအနားကိုမတ်လ30ရက်နေ့မှာထိုင်းမြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကကျင်းပခဲ့ကြတာပါအခုတံတားအမှတ်နှစ်ဟာနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေပို့ပြီးတော့လွယ်ကူစေဖို့အပါအဝင် GMS အဖွဲ့ဝင်နိုင်ငံတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တယ်ဆိုပြီးဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းခိုင်ကအခမ်းအနားမှာပြောဆိုသွားပါတယ
်ဒီကိစ္စပါကမြန်မာထိုင်းနိုင်ငံကြားပုံစံစီးဆင်းမှုများပုံမှန်ရေးထုတ်ပြန်လာရင်းနဲ့ပုံစံပုံမှန်ကလည်းမြန်မာကျူးလည်လာသေးတယ်။တိုင်းနိုင်ငံတို့ရဲ့ပြည်ချင်းမှုဓလေ့ထုံးတမ်းများအားသိရှိနိုင်ခြင်းပြည်သူလူငန်းများတည်ထောင်လာနိုင်ခြင်းရင်းနှီးမြှုပ်နှံမှုလုပ်ငန်းများထွက်ပြန်လာခြင်းစသောတွေးကြည့်မှုများဆန်းစားကြမှာဖြစ်ပြီးတော့ရှေ့ဒီပေါင်းများစွာကဲကဆောက်တည်လာခဲ့တဲ့နိုင်ငံရှိသည်ဒီလိုမျိုးပုံမှန်အနေနဲ့ဒီချစ်ပြည်ရိုင်းရမယ်ဒီဆက်ဒီကနော်ဒီကနော်ဒုက္ခမှာဒီရှိတဲ့အတွက်ဒေတာဒီကောင်စပ်နေခြင်း GMS အဖွဲ့ဝင်နိုင်ငံများသို့သာမကအာဆီယံအဖွဲ့ဝင်နိုင်ငံများသို့သာသူစီဝါပြည်တို့ရဲ့ဒရိုင်းနဲ့ဖြစ်ပါတယ
်ထိုင်းနဲ့မြန်မာနယ်စပ်မြို့တွေဖြစ်တဲ့မြဝတီမြို့နဲ့မဲဆောက်မြို့တွေဟာကုန်သွယ်မှုတွေအရအရေးပါတဲ့မြို့တွေဖြစ်ပြီးနယ်စပ်မြို့တွေရဲ့ကုန်သွယ်မှုပမာဏဟာကုန်သွယ်မှုတစ်ခုလုံးရဲ့35ရာခိုင်နှုန်းစုစုပေါင်းအမေရိကန်ဒေါ်လာ 2.3 ဘီလီယံအထိရှိနေပါတယ်။အခုတရားဟာလာမယ့်နှစ်နှစ်ခန့်မှာအသုံးပြုဖွင့်လှစ်မှာဖြစ်ပြီးအဲ့ဒီထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်နှစ်ကနေကုန်သွယ်စီးဆင်းမှုတွေကိုအဓိကထားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသောလို့ရေးဝင်းကြီးဌာနပြည်တော်စုဝင်းကြီးဦးဝင်းခိုင်ကပြောပါတယ
်။မြဝတီဆိုတာလည်းမြန်မာပြည်နဲ့ထိုင်းနဲ့အဓိကကုန်သွယ်မှုဘိုးဌာနလေးလည်းဖြစ်တယ်လေ။ဒီလိုနေရာတွေမှာကျွန်တော်တို့ကနိုင်ငံကုန်သွယ်မှုတွေတိုးကျင်တာပေါ့နော်။ဒါကြောင့်ဒီမျိုးတွေနှမျိုးကြမှာပုံပုံပြီးဆက်သွယ်မှုပိုကောင်းမှုပေါ့နော်။တိုးတက်လာမယ်ကုန်သွယ်မှုရဲ့အနေအထားတို့ volume တို့နဲ့ကြတော့ပို့ပြီးတော့ခံနိုင်ရှိတဲ့တရားလိုလေ။ border တောင်းနေရကျွန်တော်တို့ရဲ့ဒီ growth center လို့ခေါ်တယ်ဆို growth center မှာလည်းဒီ secondary growth center တွေမှာပါပါတယ
်။ဒီတရားကိုထိုင်းနိုင်ငံဘက်ကအကုန်ကြခံဆောက်လုပ်ပေးခဲ့တာဖြစ်ပြီးကုန်ကြံွေကတော့ထိုင်းဘက်ွေတန်းပေါင်း 9,900 ကုန်ကြခတ်ပြီးဆောက်လုပ်ပေးခဲ့တာဖြစ်တယ်လို့လည်းပြောပါရယ်။နောက်ပိုင်းမှာတော့ကုန်ပစ္စည်းအများပြားတည်ဆောင်နိုင်တဲ့ကုန်တင်ကားကြီးတွေဖြတ်တန်းနိုင်အောင်ထိခိုင်ခန့်အောင်ဆောက်လုပ်ထားတယ်လို့လည်းထိုင်းနိုင်ငံဘက်ကပြောဆိုခဲ့ပါရယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှပြောပြသွားတာပါ။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလဲတော်ရရှင်တွေအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရရှင်တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းတောက်ကြနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 kHz 925လိုင်းဒိုမီတာ40 kHz 0433လိုင်းဒိုမီတာ50 kHz 9999လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းနာရီဝက်မှာနက်နက်ခင်းအင်္ဂလိပ်စာသင်ကန်းစာစီစဉ်တဲ့အတူနားဆင်ရမယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဒီမှာရပ်ပိုင်းအစားကြီးလက်ဒေသတွေမှာသူကမတော်လဲသွားရင်လည်းမိုးဆွတ်တယ်မိုးရတယ်မျက်နှာလုံးအောင်ပြောကြတယ်လေစားကြရပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့ခါမှာတောက်တယ်လို့ခေါ်တယ်ဦးနာပြုတ်တယ်အားနဲ့
ဒါကတော့စားတဲ့မူအစိတ်တင်ရတဲ့အကြောင်းရင်းကိုပြောပြထားတဲ့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီနေ့မင်းတင်ပြမယ့် idiom အတုံးကတော့
A skeleton in the closet.
ဖြစ်ပါလေ။စာလုံးပေါင်းက A ကတခု SKELETON skeleton ကအယိုးစု IN in ကအแทမှာ THE the CLOSET closet ကဘီလိုလို့အဓိပ္ပာယ်ရပါလေ။ဒါကြောင့်စကပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဘီလိုထဲမှာရှိနေတဲ့အယိုးစုပေါ့။တမအားဖြင့်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတွေထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယိုးစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးညှိနှွမ်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါလေဒီအတုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ွက်ထားတာသူများတွေကိုမသိစေချင်တဲ့အကြောင်းအရာတစ်ခုကိုရည်ညွှန်းတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Scrooge တဲ့ဥပမာကိုနားဆင်ကြကြရအောင်
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်ရင်တော့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူး။သတင်းမီဒီယာတွေကအမှန်ကိုမကြားခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထင်ပေရပါလေ။
If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းရနေမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မင်းလူသိရှင်ကြားပြောင်ပြောင်တင်းတင်းပဲပြောဆိုနေထိုင်နေဆိုရင်တော့ဘယ်လိုပြောမလဲ
Come out of the closet.
သူပြောလို့ရပါတယ်စာလုံးပေါင်းက COME come out out come out ကအပြင်ကိုထွက်လာတာ of the closet ကစစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Scribe Group ရဲ့လုံးကောင်အသေးပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အသေးပေကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရပ်တစ်ခုကိုသိချင်းလဲသိပစီတော့ဆိုပြီးတော့ထုတ်ဖော်ပြောလိုက်တဲ့အသေးပေကိုဆောင်းပါတယ်ဒီတော့နေပတ်တယ်လို့ George Scrooge ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူ့မိက ta ba phit lo in daw ma pyu thee da le lo mi mi ni da yat daw ma lo dei be ya ba de u ma go naw ta khaw na sin chi cha ya aw.
He finally came out of the closet and told his mother the truth so that she'll stop asking why he's not married yet.
Mi daw su twe shit sia myin na pu sia a phit pye myu lu mya ma ti aw phong phi tha de so yin be lu pyo ma le.
A skeleton in the closet.
Lo pyo lu nya ba de. Phong phi tha ra go thauk pyo lite de so yin go be lu pyo ma le.
Come out of the closet.
Lo pyo lu nya ba de. အဲ့ဒါကတော့ဒီကိရိမင်းတင်ပြခဲ့တဲ့ ATM အသုံးတွေပဲဖြစ်ပါလေ
။ဒေါ်လာလတ်တန်တင်ဆက်တဲ့ American 3 English စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။ဒီတစ်ပတ်မှာတော့စားရမှုအစိတ်တက်ရတဲ့အကြောင်းရင်းကိုတင်ပြထားပါရယ်မြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့ဒီမှုကိုအများစုစားလေ့ရှိကြပါဆရာနော်အဲ့တော့အဲ့လိုစားတဲ့မှုမှာတစ်ခါတလေဒီအစိတ်တက်ပြီးတော့လူအကျမ်းမာရေးအတွက်အန္တရာယ်ရှိနိုင်တဲ့အတွက်ဆရာကြီးမြန်မာနိုင်ငံမှာဒီမှုစိတ်တက်တာပေါ့နော်ဒါမှမဟုတ်ရှင်လဲမှုတောက်တယ်လို့ခေါ်တာပေါ့ဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာ
စိတ်ဖြစ်တယ်လို့ပုံမှန်ရပိုင်းရတာကြီးလွတ်ဒေသတွေမှာသူကမှုတော်ရဲသွားရင်လည်းမှုဆွတ်တယ်မှုရတယ်မျက်နှာလုံးအောင်ပြောကြတယ်လေစားကြပဲလို့ထင်ပြီးတော့သူတို့ချက်စားကြတဲ့အခါမှာတောက်တယ်လို့ခေါ်တယ်ဥနာပြုတယ်အဲနဲ့ဒီလိုတစ်ခါကျတော့ခုစိတ်ထဲမှာစားနေကြကောက်ရွံ့မှုပဲပေါ့နော်အခုစိုက်ရိုးထားတယ်အဲ့ကြတဲ့မှာတခြားစိတ်ရှိတဲ့မှုကပေါက်လာတာပေါ့အဲ့ဒါကိုရောပြီးစားပြီးတော့မှုတောက်တာပေါ့ကိုယ်တော်တော်လူတွေကအဆိတ်ရှိတဲ့လက္ခဏာတွေထွက်လာတာပေါ့ဒီလိုတစ်ခါကျတော့ပက်ဆင်ထိုးလိုက်လို့ shock ဖြစ်လို့မျိုးပေါ့လေဟိုနဲ့ဓာတ်မတည့်တဲ့ခါကျတော့ရုပ်တရက်ခါတွေ shock ရသွားတာပြီးအောင်စိတ်တက်တယ်ပေါ့နော်ဒီတော့ကျွန်တော်တို့လေတာမျိုးစိတ်ကူးတာမျိုးစိတ်ုံတည့်ရတာလည်းစိတ်တက်တယ်အဲဒီမှုစိတ်ကြောင့်တချို့တွေဆိုလို့ရှိရင် shock ကပျက်စီးပြီးတော့တည်ရနေတာမျိုးကျွန်တော်တို့ကြုံမှုကြတယ
်ဟုတ်ကဲ့ဆရာအခုလို့ဒီမှုစိတ်တက်ရတာကဘလို့ဓာတ်တွေကြောင့်ဖြစ်ရတာလဲဆရာကြီး
အဲ့တော့မှုကတော့အမျိုးမျိုးပေါ့လေကမ္ဘာပေါ်မှာမှုမျိုးပေါင်းထောင်ချီပြီးတော့ရှိတယ်ပေါ့အဲ့ထဲကကျွန်တော်မစားတဲ့မှုကတော့တရာခဏန်းလောက်ပေါ့အဲ့ဒီအနေမှာတကယ်ကိုအစိတ်တော့ဖြစ်နေတဲ့မှုကတော့15မျိုးလောက်ရှိတယ်ပေါ့အဲ့ဒါလူသိစင်းနေတော့တဲ့အစိတ်ပေါ့နော်ဒီမှုတွေမှာပါတဲ့အစိတ်တော့ပေါ့နော်တော့ဓာတုပစ္စည်းတမျိုးပေါ့နော်အဲ့တော့ပါမန်မှုနဲ့ကျွန်တော်အစိတ်ရှိတဲ့မှုကိုကျွန်တော်တို့ခွဲခြားတဲ့အခါမှာမှုဆိုတာကကျွန်တော်ထီးလို့ပဲထီးလို့ပဲပေါက်တာဟုတ်ပေါက်တာကတကယ်အစိတ်ရှိတဲ့မှုတွေကထီးမှုတွေကပြားမယ်ပဲနဲ့ချွန်နေတတ်တယ်နောက်သူတို့ပင်စီကိုကြည့်ရလို့ရှိရင်ပင်စီကလည်းအထုပ်တွေကိုကျန်းနေတာပေါ့နော်ချောမနေဘူးနောက်အချိန်မှာဆိုတာခြေစုပ်ကွင်းလေးလိုပဲ green လို့ခေါ်တာပေါ့အဲအဲ့လိုမျိုးလေးပါဆိုဒီစူတီစမိုးလေးမျိုးဟာမစားခြင်းနဲ့မဟုတ်အဆိတ်ရှိတယ်ပေါ့နောက်အယောင်ကပူပြီးတောက်တာပေါ့အထူးဆိုလည်းအထူးတောက်အမျိုးဆိုလည်းအမျိုးတောက်တာပေါ့အဲအဲ့လိုမျိုးအယောင်တောက်နေတဲ့မှုတွေဆိုတော့များကပစားအပ်တဲ့မှုမျိုးပေါ့နော်အချို့ကလည်းတိတိကျကျတိုင်းမှာသိရမှုကိုချစ်လိုက်ရင်မဲသွားတယ်မဲသွားရင်တော့မစားနိုင်တော့အဆိတ်ရှိတယ်ပေါ့အဲ့လိုမျိုးပြောကြတယ်အခုတော့ကျွန်တော်မှုစိုက်ပြူးတဲ့လူတွေအများကြီးပေါ်လာတာပေါ့နော်ခေါ်ရုံမှုတွေဆိုချင်းဒီချာကိုခါးစနစ်ကြစိုက်ပြူးတယ်အဲ့ဆိုင်ကူးတဲ့အထဲမှာတော့တခါကျအဆိတ်ရှိရပေါက်လာတတ်တယ်။ဒါကျွန်တော်သတိထားရမှာကငါတို့ကတော့စိုက်ကူးထတာလေဒါပေမဲ့အဆိတ်ရှိလားမရှိလားပေါ့။မို့ကျွန်တော်အဲ့လိုကုနာပြောတဲ့လက္ခဏာတွေကြည့်ရမှာပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့အဆိတ်တော့ဖြစ်စေတဲ့မှုမှာကုနာကအကွင်းလေးပါတယ်ပေါ့နော်။မဖြစ်စေတဲ့မှုမှာရောမပါဘူးပေါ့ဆရာနော
်။မပါပါဘူး။ကျွန်တော်အောက်ချီမှာချီမံကွင်းမပါပါဘူး။ဥကမျိုးမျိုးဆက်ပြီးကုနာကကောက်ရုံးလို့ဆိုကျွန်တော်နေ့စဉ်မြင်နေကြ။သူ့ရဲ့ချီပင်စီလေးရတဲ့ချောနေရမယ်။ဟိုနောက်ကကျွန်တော်တို့ဒီအိမ်မှာခေါင်းမိုးပုံတွေပါပေါက်တဲ့မှုနဲ့ခြေကြီးမှာပေါက်တဲ့မှုခြေကြီးမှာပေါက်တဲ့မှုကပို့ပြီးတော့အဆိတ်ဖြစ်နိုင်တယ်လို့ပြောတယ်။ဟိုအမြင့်မှာပေါက်တဲ့မှုကအဆိတ်နည်းတယ်ပေါ့လေ
။ဟုတ်ကဲ့ဆရာ။ဒီမှုစိတ်တက်လာပြီဆိုရင်ဆရာကြီးဘယ်လိုလက္ခဏာတွေကိုပြလိမ့်ရှိလဲ
။စားလိုက်တဲ့ပစ္စည်းမှာရာတာတို့ပိုက်အောင်တာတို့အဲ့ဒါကကြာပြူတာအန်တာပေါ့နော်။တချို့သွေးဝမ်းနေအောင်ပွားတယ်။သွေးဝမ်းပွားအဲ့လိုမျိုးတွေဖြစ်တယ်။ပိုက်ချက်တည်းလို့ပြောရတာပိုက်ထဲမှာထိုးထိုးထိုးပြီးတော့ခေါ်လေးဆန်လာတာပေါ့။ဒါပေမဲ့ဂူကြီးဝါးတာတွေရှာအစဖြစ်တယ်။အဲ့ဒါမျိုးတဲ့သူကပူတောက်တယ်လို့ခေါ်ကြတာပေါ့အဲ့တော့ဒီလိုလက္ခဏာတွေပေါ်လာတာတခါကျရင်စားပြီးတော့မိနစ်20နဲ့4နာရီအတွင်းမှာပေါ်ရင်တော့ကျွန်တော်ကကုသတာလွယ်တာပေါ့တော့ဟိုချင်းလည်း6နာရီလောက်မှဒီလက္ခဏာတွေပေါ်လာတယ်ဆိုမှုစိတ်ကပဲမှုစိတ်မှလည်းကျွန်တော်မသိဘူးအဲ့ရတာမျိုးကျကျွန်တော်ကုသရမယ်ခက်တယ်ဒီလိုကြတော့လည်းမှုနဲ့တတ်မတင်လို့ချက်ချင်းနဲ့ပတ်နိုင်ချက်ထတာပြီးရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးတာကဒီမှုစိတ်တက်တာကိုချက်ချင်းသိနိုင်မှုဖြစ်တဲ့အတွက်ဆရာကပြောတဲ့ဒီမူရာပြူရာအန်တာမတန်ခင်ရောပြတဲ့လက္ခဏာတွေရှိသေးလားဆရာ
အဲ့လိုတော့ပြောလို့တော့မရဘူးကွာအဲ့ဒါမူကလည်းစားပြီးမှလည်းပြရအောင်ဒါပေမဲ့အများစုကတော့ချက်လိုက်ရင်မဲသွားတယ်လို့လူကတော့ကြီးလက်ကြီးတာဒါယူဆထားတယ်အ အဲ့ဒါဆိုတော့ကျွန်တော်တို့ကတော့အန်ဒီရဟိုမှန်းစာပြီးတော့မစားလိုက်ကြနဲ့ပေါ့ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီຫມູ່စိတ်မတက်အောင်ကာဝယ်နိုင်တဲ့အနေအထားမျိုးရောရှိလား
ຫມູ່ချက်ရင်တော့မှကျွန်တော်တို့အစိတ်ပြေစေတဲ့ချက်ပုံလူတွေနဲ့ဒီလိုမျိုးတွေနဲ့ကျွန်တော်ရိုးရိုးချက်ကြတာဟိုအဲ့တော့ဒါမျိုးချက်ချင်ရတဲ့အဲ့တော့ရှိခဲ့အစိတ်ရှိရင်တော့မှအစိတ်ကိုကျော်သွားတယ်လို့ကျွန်တော်ပြောကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတကယ်လို့ຫມູ່စိတ်တက်လာပြီဆိုတော့ဆရာကခုနပြောသလိုပြူရာအန္တာမူရာဝေရာဖြစ်လာပြီဆိုရင်ရှေးဥဒနာပြည့်စုံနေနေနဲ့တခုကတော့ဟိုထိုးရတာပါဆရာနော်နောက်ထပ်ရောဘာတွေလုပ်ပေးသင့်လဲဆရာ
တကယ်တမ်းကအဲ့လိုထပ်တလေးလေးအန္တာပြီးဆိုတော့ဒီကျွန်တော်တစားကြီးဆုံးချုပ်နေဆိုတစားကြီးတက်ရလာမျိုးပါတာပေါ့အကောင်းဆုံးကတော့ဘာစိတ်မှမသိတော့စိတ်ုံတင်ရမယ်စိတ်ကကျွန်တော်တို့စစ်စီတာတွေလုပ်နေမှာပေါ့နော်သူတို့သွေးတွေကနေဒီစိတ်ဓာတ်တွေစစ်တာတွေကစားပါတယ်အဲ့တော့စိတ်ဝါးတွေကိုညီလူလာမှာပေါ့နော်အဲ့လိုမျိုးဖြစ်နေရုပ်ရည်ရှော့ဖြစ်သွားတော့ကျွန်တော်ကတော့ဓာတ်သူစီုံတင်ုံတင်ရမှာပေါ့ဗျာခုနပါဇက်ရားတာလောက်ကတော့ပလုတ်ကျင်းပလိုက်မယ်သမုတ်ကျအအောင်လုတ်ပလိုက်မယ်ဆိုရင်တော့လေကျော်သွားစီုံကြဒီနည်းပဲသုံးတာလေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီကုသမှုအနေထားရောမှုစိတ်တက်လာလို့ရှင်ပေါ့နော်ထီရအောင
်အများကြီးကတော့ဖြည့်ချင်းစားရတဲ့ဟာဖြစ်တယ်ဆိုကျွန်တော်ဖြည့်ချင်းနဲ့အအောင်လို့ပါအဖိုင်ကိုစေးပြရတာပေါ့နော်အဲ့လိုလေနောက်ကသူ့ရဲ့ဟာတွေကိုအကျဲကောင်ကျွန်တော်ကစေးပြီးသွင်းရတာမျိုးရှိတာပေါ့အဲ့တော့မှုတောက်လို့ပြေသွားတော့အမှန်တရားပါတယ်ဒါပေမဲ့လည်းဟိုကျွန်တော်ကူးဆန်ရမယ်ဆိုတဲ့အကြောင်းပေါ့နော်ဒီကိုကျွန်တော်ကစုံမှုကြီးရှိလာတယ်ဆိုသူတွေကလည်းဟာမူကြီးမှုပဲဆိုသူစီးရီးယားမှုပဲဆိတ်ချရပါတယ်ဆိုမူကြီးတို့လည်းစစ်စေးကြည့်ပြီးတော့ကျွန်တော်စားဖို့
ဟုတ်ကဲ့ဆရာတကယ်လို့အချိန်မီမကုသနိုင်ရောဘယ်လိုမျိုးဒီနောက်ဆက်တွဲဆိုးကျိုးတွေဖြစ်နေလဲဆရာ
သူကဘာပေါ်မှာတွေ့ထားတာတော့စိတ်အစိတ်နဲ့သူကဒီကမှာပေါက်တဲ့မှုဒီပေါ်မှာမူတည်တာပေါ့ဒီဒီကမှာပြင်းထန်တဲ့အစိတ်ရှိတဲ့မှုကရှိလာခဲ့တယ်တော့ဒီဒီကလူတွေကပြေးသွားတဲ့အဆင့်တိရှိတယ်ဒါပေမဲ့အမေရိကန်ပြည်အောင်စုမှာသူတို့လေ့လာထားကြလောက်တော့ပုံမျိုးစုပေါင်းသူတို့ပြောတဲ့15မျိုးလောက်ထင်ပါအဲတည်နေရောက်တဲ့အမှုကတခုနတော့10မျိုး3မျိုးလောက်ပဲရှိတယ်ပြေးသွားတဲ့ဖြစ်ပြီးတော့ခင်းရင်လည်းစီးကူးလိုက်ရတော့ကျွန်တော်ပြန်သက်သာသွားရရှိပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစားတဲ့မှုအစိတ်တက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိမလားဆရာ
အဲ့တော့ကြီးလက်နေစီးကူးတွေကိုသတိပေးချင်တာတော့ဒီကျွန်တော်ကတော်ရဲသွားပြီးတော့ငိုရတာပဲဆိုပြီးတော့သူရမို့ပေါ့နော်ဒါကကိုယ်နဲ့မရင်းနှီးတဲ့ပုံမှန်အဲ့ဒီကလည်းမဟုတ်ဘူးအများစုအစိတ်တက်တာကကိုစားနေကြမှုပဲလို့ထင်ပြီးတော့အစိတ်ရှိတယ်မဟုတ်ပါလားမှားတာပါမှားပြီးတော့သူကတုံ့တက်တာပါအဲ့ကိုစားနေကြမှုတွေကျွတ်နေရမှုပဲဖြစ်ဖြစ်ကောက်ရုပ်မှုပဲဖြစ်ဖြစ်တတုံးမှုတို့တို့ပြောတဲ့နောက်ကကျွန်တော်နှက်ဖို့မှုဒီမှုမျိုးတွေကပြဿနာမရှိဘူးဒါပေမဲ့အဲ့ဒါကသိရင်ရမှာပေါ့ခုနပြောတဲ့လက္ခဏာတွေဒီမှုတွေမှာဓာတ်မှုတွေပါနေသလားပေါ့ဓာတ်မှုတွေကအများစုကအစိတ်ရှိတယ်ဆိုပြီးပြောထားတာပေါ့အဲ့တော့အားလုံးအဲ့လိုမှုစိတ်တက်တဲ့လက္ခဏာမဖြစ်အောင်တော့မူရီကိုရှာဖွေတဲ့နေရာမှာဒါမူရီကိုကြည့်ပါပါတော့မူရလို့ဝင်ရင်ကငူရတဲ့အဖြစ်မဖြစ်အောင်ပူရလို့တွန့်ပြန်တာပဲဖြစ်ဖြစ်ရှင်တာပေါ့နော်တကယ်တော့မူကဗီတာမင် B ဓာတ်တွေအများကြီးပါတယ်ဗျာပြီးတော့တက်ပြတ်တွေလည်းအများကြီးပါတယ်အဲ့တော့အဟာရပြည့်ပါပေါ့နော်အဟာရပြည့်နောက်ကဒီအစိုးစိုက်ကူးတဲ့မူရီတွေမှာအစီဓာတ်နဲ့ဆိုရင်ဓာတ်ကအញ្ញမ်းနေတဲ့လိုကြောင့်စီယူယောဂါတွေသူတို့ယောဂါတွေလည်းအဆင်ပြေတယ်သူတို့တက်ကိုအလုံးစုံတက်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဝိမင်းဖြစ်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ပြီးတဲ့နောက်ပိုင်းမှာတော့နေဆက်သတင်းတောက်တွေစူးစီးတင်ဆက်နေတဲ့တိုင်းရင်းသတင်းလွှာကိုထုံးလွှင့်ပါပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီရဲ့ခေါင်းဆောင်တော်ဦးကိုရွေးချယ်အတည်ပြုခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမိုးပေါ်နယ်ဟိုးဝါဘုံဒေသမှာမြမတက်မော်နဲ့ခရိုင်တရင်36တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်ဆိုတာနဲ့ရှမ်းပြည်တောင်ပိုင်းမန်းရှုမြို့မှာဂျားပြည့်ရွေးကောက်ပွဲဆက်လက်ကျင်းပသွားမယ်အခြေအနေတွေအကြောင်းကိုကြားသိရမှာပါရှင်ကျမကနုပန်ပါသတင်းတွေကိုလည်းကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်ခဲ့ကြပြီးဖြစ်ပါတယ်။မတ်လ29ရက်နေ့ကပေါက်တော်မြို့သာသနာ့ဘိမှန်မှာရခိုင်ပြည်နယ်မြို့နယ်ပေါင်းစုံကကိုယ်စားလှယ်တွေတက်ရောက်တဲ့ဆွေးနွေးပွဲမှာပထမခေါင်းဆောင်အဖြစ်ဦးကျော်မြင့်နဲ့ဒုတိယခေါင်းဆောင်အဖြစ်ဦးအောင်စိုးကိုရွေးချယ်ခဲ့ကြတာပါ။ ဒါအပြင်ပါတီဖွဲ့စည်းပုံမူကြမ်းရေးဆွဲဖို့အွန်လိုင်းဒစိမ့်နဲ့လိုအပ်တာတွေဆောင်ရွက်ဖို့အတွက်အဖွဲ့ဝင်5ဦးပါဝင်တဲ့ကော်မတီတစ်ခုကိုလည်းဖွဲ့စည်းခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့သူတူကပြောပါတယ်ရခိုင်ပြည်သူတွေရဲ့တောင်းဆိုချက်ကြောင့်2014ခုနှစ်မှာရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့ရခိုင်အမျိုးသားပါတီ RNDP ကိုဖျက်သိမ်းပြီးရခိုင်အမျိုးသားပါတီ ANP အဖြစ်တပါတီနဲ့ပေါင်းစည်းဖွဲ့စည်းခဲ့ကြပါတယ်ပါတီနှစ်ခုပူးပေါင်းပြီးနောက်မှာပါတီတွင်အပြိုင်မှုတွေခေါင်းဆောင်ပိုင်းမှာသဘောထားမတိုက်ဆိုင်မှုတွေကြောင့် ALD ဘက်ကပါတီခေါင်းဆောင်တို့ထုတ်ပယ်ခံခဲ့ရတဲ့နောက်မှာအခုလို ALD ပါတီကိုပြန်လည်မှတ်ပုံတင်ဖို့လှုံ့ဆော်လာကြတာဖြစ်ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်မတော် KIA တပ်မ6တီရာမုံဘော်နဲ့ဟူကားပေါ်ရွာဟောင်းမှာမြန်မာတပ်မတော်နဲ့ KIA တပ်ရင်း36တို့ကြားမလ24ရက်နေ့နဲ့25ရက်နေ့အတွင်းတင်းနံစွာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA တပ်မ6အရာရှိတူကပြောပါရယ်ဒီတိုက်ပွဲမှာ KIA ဘက်ကတယောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးအစိုးရဘက်ကလည်းနှူးထက်မနေထိခိုက်ဒိဆုံးမှုရှိတယ်လို့ KIU ဘက်ကပြောပါရယ်အလားတူ MNDAA ကုကဒေတာဘက်မှာလည်းKIA ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုနဲ့မြန်မာတပ်မတော်တို့ကြားဖေဖော်ဝါရီလဆန်းကနေစပြီးတော့နေ့စဉ်တိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေတာဖြစ်ပါတယ်။ရှမ်းပြည်ရှေ့ပိုင်းကိုကန့်ဒေသနဲ့တာလွင်မြစ်ချားတဲ့ KIA တပ်မ6မုံကိုဒေသဘက်မှာလည်းမြန်မာတပ်မတော်စစ်ရေးလှုပ်ရှားမှုအခြေအနေပေါ်မူတည်ပြီးတော့တိုက်ပွဲတွေဆက်လက်ပြင်းထန်လာနိုင်တယ်လို့ KIA ဘက်ကပြောပါတယ်။
မွန်ပြည်နယ်မော်ရမြိုင်ချောင်းဆောင်မြို့ကူတတားကိုပြည်သူလူထုကနေဗိုလ်ချုပ်အောင်ဆန်းတတားအမိပေးအတီးပြုလိုက်တဲ့အတွက်ဒီအမိကိုပယ်ဖြတ်ပေးဖို့ဘလူးကျွန်းတတားအမိပြောင်းလဲသတ်မှတ်ခြင်းဆိုင်ရာဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီကနေမတ်လအကုန်မော်ရမြိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ဆန္ဒထုတ်ဖော်ပွဲဦးစီးကော်မတီတွေကနေဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတတားအမိပြောင်းလဲရေးအတွက်ပြည်ထောင်စုအဆင့်အထိတင်ပြဆောင်ရွက်သွားမှာဖြစ်တယ်လို့ဦးစီးကော်မတီကောင်းဆောင်တူဖြစ်တဲ့မြစ်ကွန်းချန်းလုံကပြောပါတယ်မွန်ပြည်နယ်မော်ရမြိုင်မြို့နယ်ချောင်းဆုံမြို့ကိုဆက်သွယ်ထားတဲ့ရခိုင်တန်လွင်တရားချောင်းဆုံကိုဗိုလ်ချုပ်အောင်ဆန်းတရားအမိပြောင်းလဲသတ်မှတ်ဖို့မတ်လ14ရက်နေ့ကပြည်သူ့လူထုအစည်းအဝေးကနေမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးဖြစ်ပါတယ်အဲဒီဆုံးဖြတ်ချက်ကိုမကျေနပ်လို့မတ်လ16ရက်နေ့မှာမွန်ပြည်နယ်မြို့နယ်အသီးသီးကမွန်ဒီတပ်ခန့်1000ကျော်ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်
မိုင်းရှုမြို့နယ်မျိုးရသီမိုကရေစီဖွဲ့ချုပ် NLD ရဲ့အလုံမှုဆောင်ဖွဲ့ဝင်တူဖြစ်သူဆိုင်းသွန်းသွန်းဦးဟာပြည်ခင်ပါတီကနေနှုတ်ထွက်ပြီးရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီကိုကူးပြောင်းလိုက်ပါတယ်။ပြီးခဲ့တဲ့ဘက်ကဆိုင်းသွန်းသွန်းဦးကိုဂုဏ်ပြုတဲ့အနေနဲ့ပါတီဝင်အမှတ်တရစိတ်ရင်သူအနှင်းပွဲကိုကျင်းပကြိုဆိုခဲ့ကြပြီးပါတီဝင်ကပ်ပြားတွေကိုလည်းထုတ်ပေးခဲ့တယ်လို့ကြားကောင်းပါတီတာဝန်ရှိသူဆိုင်းမျိုးစင်ကပြောပါတယ်။ဆိုင်သွန်းသူဦးနဲ့သူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဝင်တရားကျော်ဟာလည်းနှုတ်ထွက်ခဲ့တယ်လို့ဆိုင်းမျိုးစင်ကဆိုပါတယ်။ဆိုင်သူသူနှုတ်ဖက်ပြီးနောက်မိုင်းရှုမြို့နယ်မှာရှမ်းစကားမတသူကိုစလဲလောင်းတွေကိုရွေးချယ်ထားမှုကြောင့်ကြားဖြတ်ရေကောက်ပွဲတွေမဲဆွယ်စည်းရုံးရမှာအခက်အခဲတချို့တွေရှိနေတယ်လို့ NLD ပါတီဝင်သူကပြောပါတယ
်။ကရင်ပြည်နယ်အတွင်းအခြေခံပညာကျောင်းများမှာတိုင်းရင်းသားစာပေထိရောက်စွာသင်ကြားနိုင်ဖို့အတွက်မတ်လ25ရက်နေ့ကနေဧပြီလ10ရက်နေ့အထိကရင်ပြည်နယ်ဖအံမြို့မှာကျင်းပတဲ့48ကျိန်းမြောက်နွေရသီကရင်စာပေနဲ့ရင်ကျင်းမှုဆရာအတက်တင်မုံမှန်တင်နန်းမှာအစိုးရပညာရေးဌာနကကရင်စာပင်ကျောင်းဆရာဆရာမ200ကျော်ပါဝင်တက်ရောက်ခဲ့ပါတယ်အခြေခံပညာကျောင်းတွေမှာ2003ခုနှစ်ကတည်းကတိုင်းရင်းသားစာပေသင်ကြားခွင့်ရရှိပေမဲ့လည်းထိရောက်စွာသင်ကြားပေးနိုင်ခြင်းမရှိသေးတဲ့အပြင်သင်ကြားမဲ့ဝန်ထမ်းများအရေးချင်းမြင့်တင်ပေးဖို့လိုအပ်သေးတဲ့အတွက်အခုလိုတက်ရောက်ခိုင်းတာဖြစ်တယ်လို့ကရင်ပြည်နယ်စာပေနဲ့ရင်ကျေးမှုပြန်ပွားရေးအသင်းဥက္ကဋ္ဌစောအေးမြတ်ကပြောပါတယ
်အခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့မှာကျင်းပမဲ့ဇာပြည့်ရွေးကောက်ပွဲမှာ NLD ကကြေးရအုပ်စု3ခုဖျက်သိမ်းဖို့တင်ပြချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ဖျက်ပြီးတော့ရွေးကောက်ပွဲဆက်လက်ကျင်းပသွားမှာဖြစ်ပြီးမဲယုံကတော့လုံချုံရေးစိတ်ချပြီးတော့လမ်းမကြီးနဲ့နီးတဲ့နေရာကိုပြောင်းရွှေ့မယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီအကြောင်းကိုတော့နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့မြောက်ဖက်တမိုင်ကျော်အကွာမှာရှိတဲ့ Non App ခေါ်ကွန်ကျောင်းကျေးရွာမှာရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းရှိတာကြောင့်ရွေးကောက်ပွဲကျင်းပဖို့လုံချုံစိတ်ချတဲ့အနေထားမရှိတဲ့အတွက်ရွေးကောက်ပွဲမကျင်းပဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေရွေးကောက်ပွဲကော်မရှင်ထံတိုင်တန်းထားတာပါ။လလင်ခရိုင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတန်းတင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တောင်းဆိုထားတဲ့အတိုင်းလှုပ်ဆောင်မှာမဟုတ်ပဲငကိုချထားတဲ့အစီအစဉ်တိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ် ဒီကောင်းစုကော်မရှင်ရဲ့ပညာပေးယူတယ်။မဲယုံတွေပဲကျွန်တော်ရှေ့ဖို့ဖြစ်စားရတယ်။ကျွန်တော်ကဒီရေကောက်ပွဲဟိုဘော်လေးဒီအောင်မြောင်တော့နော်အားလုံးဝိုင်းဝန်းပြီးတော့မှစစ်ပေါ်လို့ဆောင်ကြမယ်ဆိုရင်ဘုံမျိုးလေးအဲ့ဒီလည်းကျွန်တော်ဘောလာလေးရဲ့အဲ့လိုမျိုးလှုပ်ဖို့ဆိုတော့ကျွန်တော်တို့ဒုတင်စီစဉ်ထားပြီးသားလေးရတယ်။ဟိုရေကောက်ပွဲဟိုဘော်လေးဒီအထူးကိမခံနိုင်ဘူးတော့နော် ဲ့ချုပ်ပြောခွင့်ရဆိုင်လက်ကပြောပါတယ
်။ငိုရှင်းစဲမဲယုံပြီးတော့ပဲနေရာမှာမဟုတ်တော့ပဲနဲ့တနက်ကန်ဖွဲ့စည်းတွေနဲ့ပို့ပြီးတော့မှဝေးသွားတဲ့နေရာကိုသူတို့ဆက်ရွှေ့လိုက်တယ်။မဲလုံးဝမတဲရတာနဲ့ဆိုလို့ရှိရင်တော့အခုလိုမဲယုံကိုရွှေ့လိုက်တာတောင်းနေလို့ပြောလို့ရတယ်။ဒါပေမဲ့လို့နေမြေအေးချမ်းတည်ငြိမ်ပါရဲ့နဲ့ကိုယ့်ရဲ့နေမြေမှာကိုယ်မဲမထည့်ရပဲနဲ့သုံးလေးငါးမိုင်ဝေးတဲ့နေရာကိုသွားပြီးတော့မဲထည့်ရမယ်ဆိုရင်ငကိုကလေးကမှမဲပေးမှုအပေါ်မှာစိတ်ပြီးအာယုံမလာတဲ့ဒေသခံပြည်သူလူမှုအဆက်ကတော့တော်တော်လေးကိုကြောက်ကြမယ်အလုပ်ဖြစ်ပါရဲ့
ရှမ်းပြည်တပ်မတော်နိုင်ရကပို့ချုပ်ကြီးစထံကတော့ရွေးကောက်ပွဲဆိုတာလူထုအတွက်အရေးပါတဲ့အတွက်ရွေးကောက်ပွဲကိုကြိုဆိုတဲ့အပြင်ကြားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတစုံတရာဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ဧပြီလ၁ရက်နေ့မှာကျင်းပမယ်ကြားဖြတ်ရွေးကောက်ပွဲမှာရှမ်းပြည်နယ်တစ်ခုလုံးလွတ်တော်ကိုယ်စားလှယ်နေရာ၈နေရာရွေးချယ်သွားမှာဖြစ်ပြီး NLD ပါတီပြည်ခိုင်ဖြိုးပါတီ USDP ရှမ်းတိုင်းနာညာဒီမိုကရေစီအဖွဲ့ချုပ် SNLD ရှမ်းတိုင်းနာညာဒီမိုကရက်တစ်ပါတီ SNDP အစရှိတဲ့ပါတီကြီးတွေကနေအဓိကပါဝင်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရှင
်။ဆက်ပြောမှုပြီးနေမှာ 2016-2019 ဘဏ္ဍာနှစ်အတွက်ဌာန73ခုကနေပူရှံငွေကျပ်တန်းပေါင်း 1,300 ကျော်ကိုပထမအကြိမ်အဖြစ်ပြန်လည်အနှံခဲ့ပါတယ်ဌာနတွေအနေနဲ့အခုလိုငွေတွေပူရှံပြီးတော့ပြန်အပ်ရတဲ့အပေါ်မှာပြည်내ဖွံ့ဖြိုးရေးမှာထိခိုက်ရတဲ့အနေအထားတွေရှိနေတဲ့ဆိုပြီးဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်။မီးရင်စလိုင်းကနေအခုလိုစူးစီးတင်ဆက်ထားပါရရှင်
။မွန်ပြည်နယ်ရဲ့2016-2019ဘာနာနှစ်အတွင်းဌာနတွေကနေပူရှံငွေပြန်လည်အပ်နှံတဲ့အခြေအနေနဲ့ပတ်သက်ပြီးမွန်ပြည်နယ်အစိုးရဖွဲ့စီမံကိန်းဘာနာရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဦးဝနကျော်ကအခုလိုပြောပါတယ
်။
ပြည်내အတွက်ဘတ်ဂျက်ငွေတုံ့ဆွတ်မှုနဲ့ပတ်သက်ပြီးပြည်သူကိုပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ဆိုပြီးပြီးခဲ့တဲ့ဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်ပြင်စမပုံမှန်စည်းဝေးမှာဗမာမျိုးနယ်ကပြည်내လွှတ်တော်ကိုယ်စားလှယ်ဦးစစောထူးကပြောဆိုသွားခဲ့ပါဗျာ
။ဘတ်ဂျက်ရဲ့ပတ်သက်ပြီးပွင့်လင်းမြင်သာစွာချပြဖို့လိုတဲ့ရည်ရွယ်ချက်နဲ့ညီညာချက်ဖြစ်ပါတယ်။
ဌာနတွေပူရှံငွေပြန်အပ်ရတဲ့အပေါ်မွန်ပြည်နယ်အရပ်ဖက်လူမှုဖွဲ့စည်းကဦးစစောထွန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ဌာနဆိုင်ရာကဒီချပေးလိုက်တဲ့ငွေတွေကိုမလုံနိုင်ဘူးဆိုတာသူကတင်လိုက်တဲ့အချိန်နှုန်းကတင်လိုက်တဲ့ဘတ်ဂျက်ကငွေနဲ့အခုလက်တွေ့အချိန်တွေမှာဟွာဟတာကြောင့်မလို့လေတချို့ဌာနဆိုင်ရာတွေကအကောင့်ထဲပို့ဖို့မလွယ်တဲ့အတွက်ကြောင့်မလို့လေဒါကိုမလုပ်တာလေဖြစ်နိုင်တယ်လို့နောက်တစ်ခုကဒီလိုပွင့်လင်းလာတဲ့ခေတ်မှာကျွန်တော်တကယ်တမ်းလုံးဝမဲ့လုံထုံးလုံးကြီးတွေဟာအရန်ပွင့်လဲမြင်တာလာတဲ့အခါကျတော့ချုပ်ဌာနဆိုင်ရာတွေကအဲ့လိုလှုပ်တဲ့အလေးထားမရှိတဲ့အခါကျတော့သူတို့မလုံနိုင်ဘူးထင်ပြီးတော့မလုံကြတာလည်းဖြစ်ပါ
ပူရှံငွေပြန်အပ်ရတဲ့ဌာနတွေကိုစနစ်တကျပြန်လည်စီစစ်ပြီးတော့လိုအပ်ရင်ရေးယူရက်ထိလောက်တည်တယ်လို့လည်းဦးစောစောထွန်းကအခုလိုဆက်ပြောပါတယ
်ဒီစီမံကိန်းတွေကိုတင်ထားပြီးအကောင့်ထဲမပေါ်နိုင်ဘူးဆိုရင်အဲ့ဒီမြို့နယ်ကတော့သူရဲ့ဖွံ့ဖြိုးမှုအတွက်တော့ဒုက္ခရောက်တာပေါ့ဒါကြောင့်မလို့သက်ဆိုင်ရာဌာနဆိုင်ရာတွေစီစစ်ဖော်ထုတ်ပြီးတော့လိုအပ်ရင်အရေးယူရက်ထိလောက်တည်တယ်လို့ကျွန်တော်ပြည်သူတယောက်အနေနဲ့မြင်ပါ
ပြန်လည်အနှံတဲ့ပူရှံငွေတို့ကိုအစိုးရဖွဲ့စွန့်ပြတ်ချက်နဲ့ဇယ်မြို့နယ်ကဒေသဖွေးပြည်ရဲ့အမျိုးအစားပေါင်း230ကျော်မှတောက်ဆွဲသွားမှာဖြစ်ပြီးလုပ်ငန်းတွေကိုမတ်လ31ရက်နေ့အပြီးဆောင်ရွက်သွားမှာဖြစ်တယ်လို့လည်းစီမံကိန်းဘဏ္ဍာရေးလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံမှပြန်လည်မှတ်ပုံတင်ဖို့အတွက်ခေါင်းဆောင်တို့အုပ်ကိုရွေးချယ်အတည်ပြုခဲ့ကြပါတယ်
။တရက်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမရ
။ဒါကတော့တောက်ကြနေနည်းနည်းခင်းတိုင်းတင်ဆက်နေတဲ့တန်ရင်သတင်းလွှာအစီအစဉ်ပါရှင်။ကျမတို့ဒီကနေ့ညပိုင်းမှာတော့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။
American Soya ရဲ့ တဘောရမြေ အဘော်ကို တင်ပြပါတော့မယ်ရှင်
American နိုင်ငံသားဦးညီတယောက်အနေနဲ့ တောင် ကိုရီးယား နိုင်ငံကို ပထမဦးဆုံး အကြိမ်ဖြစ်သွားရောက်တဲ့ နိုင်ငံသားဦးညီ Rex Tillerson ရဲ့ ခီးစဉ်အတွင်း တောင် ကိုရီးယားနဲ့ American ပြည်ထောင်စုကြား ခိုင်မြဲတဲ့ မဟာမိတ် အဖြစ် ဆက်လက် တည်ရှိရေးကို ထပ်လောင်း အတည်ပြုခဲ့ပါတယ် အဲ့ဒီဆက်ဆံရေးဟာ ကိုရီးယား ကျွန်းဆွယ် တည်ငြိမ်လုံခြုံရေး အတွက် အဓိကကျတယ်လို့ Tillerson က မှတ်ချက်ပြီးပြောဆိုပါတယ် မြောက်ကိုရီးယားရဲ့အစိုးရင်ဘွယ်အန်ဒီယန်နဲ့နိုင်ငံတကာပေါ်ချင်းချောက်မှုတွေတိုးလာနေတာကြောင့်အမေရိကန်ကသူ့မဟာမိတ်တွေပေါ်အခိုင်အမာပေးထားပြီးသားကတိတွေကိုအလေးနက်ထားတဲ့အနေနဲ့မြောက်ကိုရီးယားအပေါ်စိတ်ရှည်သီးခံတဲ့မူဝါဒအဆုံးသတ်သွားပြီဖြစ်တာကြောင့်တန်တမာရေးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာနည်းလမ်းတွေအရပြဿနာတွေကိုချဉ်းကပ်သွားမှာဖြစ်ကြောင်းနိုင်ငံသားဦးဝန်ကြီးတေလဆင်က
ညူကလီးယားလက်နက်အပောင်းဝင်ပေတင်းတပ်ဒုံးစနစ်နဲ့အခြားသောလူအများစုတည်စီတဲ့စစ်လက်နက်ပစ္စည်းတွေထုတ်လုပ်နိုင်ရေးကြိုးပမ်းမှုတွေကိုစွန့်လွတ်ရမှာဖြစ်တယ်လို့မစ္စတာတေးလာဆင်ကပြောပါတယ်။ဒေသတွင်းလုံခြုံရေးအရစိန်ခေါ်မှုတွေကိုကျွန်တော်တို့အတူတကွရင်ဆိုင်ခဲ့ပြီးပါပြီ။လက်ရှိမှာညောင်ကိုရီးယားကဒေသတွင်းအိန္ဒိယနိုင်ငံတွေကိုတာမကအမေရိကန်နဲ့အခြားနိုင်ငံတွေကိုပါချိန်ချောင် ဒီသတင်းမှာညဉ့်ညံရေးတည်ငြိမ်ရေးနဲ့စီးပွားရေးအရကြွယ်ဝချမ်းသာလာဖို့ကသာအမေရိကန်ပါဝင်မဟာမိတ်တွေကလူလာနေကြောင်းမြောက်ကိုရီးယားခေါင်းဆောင်နေသိစေဖို့ထပ်လောင်းပြောဆိုရခြင်းဖြစ်တယ်လို့သူကဆိုပါတယ်မြောက်ကိုရီးယားနိုင်ငံကသူ့ပြည်သူအတွက်မတူကွဲပြားတဲ့အနာဂတ်ကိုရွေးချယ်လာစေဖို့အခြားသောဒေသတွင်းအင်အားကြီးတဲ့နိုင်ငံတွေကပါဘိုင်ဝန်တောင်းဆိုပေးကြဖို့မစ္စတာတေလာဆင်ကတို တော်လာနေတာကိုစူပေါင်းကာကွယ်နိုင်မဲ့စနစ်တရထူထောင်သွားနိုင်ရေးဆက်လုပ်သွားမယ်လို့သူကဆိုပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ကြားလုံခြုံရေးကဏ္ဍတစ်ခုတည်းမှာသာမကခိုင်မာတဲ့စီးပွားရေးလက်တွဲပေါ်အဖြစ်ပြည်သူအချင်းချင်းကြားယဉ်ထိတဲ့ဆက်ဆံရေးဒီမိုကရေစီတန်ဖိုးစားတဲ့ကဏ္ဍတွေမှာပါအောင်မြင်မှုရဖို့အတွက်အဓိကကြတဲ့မူဝါဒတွေပေါ်အခြေခံပြီးအောင်မြင် American Soya ရဲ့ သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American Soya ရဲ့ သဘောထားအမြင်လားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ကျန်တဲ့ပြင်းတဲ့အထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှောက်ကျန်းလာပွဲမှာကျွမ်းကျင်ပညာရှင်တွေရဲ့ထွက်ဆိုချက်တွေအရပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲစီအိုရင်းလှုပ်ဆောင်မှုတွေအတွင်းအမေရိကန်နိုင်ငံရေးဆိုင်ရာပြောကြားချက်တွေကိုဩစာလွှမ်းမိုးဖို့အတွက်ရုရှားရဲ့လုပ်ရက်တွေဟာထူးထူးခြားခြားအောင်မြင်ခဲ့တယ်လို့ဆိုပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေက IS စစ်စခန်းတွေမှာလူသစ်စုဆောင်းနိုင်တဲ့ငွေမဲခွာချတာတွေကိုတာဝန်ယူထားတဲ့အရှိတောင်အာရှဒေသကထင်ရှားတဲ့ IS စစ်သွေးကြွခေါင်းဆောင်နှစ်ယောက်ကို American ဗန်နိုင်းဝန်ကြီးဌာနကအာဏာပိုင်တွေကကျက်တဲ့ပြည်နယ်မှာဒဏ်ခတ်အရေးယူမှုတွေချမှတ်လိုက်ပါတယ်။ Indonesia နိုင်ငံသား Mohammed Baron Tantomo နဲ့ Malaysia နိုင်ငံက Mohammed Jadi တို့ကို Iran နဲ့ Syria နိုင်ငံတွေက IS အဖွဲ့တွေကိုငွေချေးအရာရောလုပ်ငန်းပိုင်းမှာပါအထောက်ပံ့ပေးတာတွေနဲ့လူသစ်စုဆောင်းတာတွေလုပ်ဖို့အတွက်ငွေချေးထောက်ပံ့ပေးဖို့နေတယ်လို့သတ်မှတ်ထားတာဖြစ်ပါတယ်။ထုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်းပတ်ကွန်ဟေကိုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲပြီးတောက်ကြနေမှာဖမ်းဆီးလိုက်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်။မစ်ပတ်ကိုလက်ပေးလိုက်ယူအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုအချက်ကန်မှုနဲ့အစိုးရသိဝက်ချက်တွေပေါက်ကြားဆင်မှုတွေနဲ့ဆွဲချက်တင်ပြီးဆိုးမျိုးတော့တရားရုံးပြုံးကနေဖမ်းဝရမ်းထုတ်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဆွေးနွေးဖို့အတွက်တရုတ်သမ္မတရှီကျင်ပင်ဟာဧပြီလ6ရက်နေ့ကျရင်အမေရိကန်ပြည်တော်စုကိုလာမယ်လို့သမရအင်ဗျူကအတည်ပြုလိုက်ပါတယ
်။ကျေးဇူးပါရှင်။ဒေါက်ခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Keith Holmes ပါရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နီယာပ
Thank you. This program has come to you from the Voice of America, Washington.